Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတရှင်များရှင်2019ခုနှစ်မတ်လ29ရက်ဗိုလ်ဒူးနေ့ညပိုင်း VOA စီစဉ်လေးကိုမြေကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီအထိ9ကီလိုမီတာ24.25/32.52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။စမိုင်းအီတန်စမဒီညတွေ့စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ပဝင်းချင်းထင်းသေးဆိုင်ရာမူဝါဒနဲ့ပတ်သက်လို့ပြည်ထောင်နိုင်ငံပဲရစ်မြို့ကသဘောတူညီချက်ကိုလေးစားလိုက်နာသွားမယ့်အကြောင်းတရုတ်နိုင်ငံကပြောလိုက်ပါတယ်။ဥရောပသမဂ္ဂ EU ပဝင်းဖြစ်ကနေနှုတ်ထွက်မဲ့လုပ်ငန်းစဉ်ကိုဝန်ကြီးချုပ်ထရီဇာမေဒီကနေ့ပဲတရားဝင်ဆက်တင်လိုက်ပါပြီ။ဒီလိုထစ်တန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမခင်ဖြူထွေးနေတဲ့သူညင်ညာပြီးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနာဆင်ကြားမှာကတိုင်းနာနဲ့ကန်တွင်နဲ့ပြိပခါဖြစ်ပွားရာမြန်မာတရုတ်နယ်စပ်မှာဆေးလေ့ကျင့်ခဲ့တယ်လို့တရုတ်နိုင်ငံပိုင်ဆင်ဝါသတင်းဌာနကညင်ညာလိုက်ပါတယ်။
2015ခုနှစ်ဟိုပထမတစ်ခါကိုကစစ်ပွဲဖြစ်ပြီးတော့သူတို့နိုင်ငံမှာလူ9ယောက်သေပြီးကြတဲ့အတူကအဲ့ဒီနေရာမှာစစ်တပ်နဲ့စခန်းကို
တရုတ်မြန်မာစစ်စင်ရဲ့အကဲခတ်ဒေါ်လာကျော်စွာကခုလိုပြောသားတာကိုမကြားခင်မှာပြည်စုံနာဆင်ကြားမှာပါ။ထားပြင်စံကအဖွဲ့အစည်းလှုပ်ထုပ်လုံနေညွှန်ကြားချက်နဲ့အညီဆရာတော်ဦးဝီရသူကိုအရေးယူဖို့မြန်မာနောင်သတင်းဌာနကကိုဆွေဝင်းကတိုင်ကြားလျှောက်ထားတဲ့သတင်းစာရတွေကိုခုညပိုင်းမှာနာဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ပြူထွေးတို့ကကြီးညာပေးသွားမှာပါရှင်။
အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်ကပတ်ဝန်းကျင်ထင်းသေးဆိုင်ရာစီးပွားရေးစည်းကမ်းတွေကိုဖျက်သိမ်းတဲ့အမေရိကန်ကိုသမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးထုတ်ပြန်လိုက်ပြီးနောက်တစ်နေ့မှာပဲပြည်ထောင်နိုင်ငံပဲရစ်ရာသီဥတုဆိုင်ရာသဘောတူညီချက်ကိုလေးစားလိုက်နာသွားမယ့်အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ရာသီဥတုဖောက်ပြန်မှုတွေရဲ့စိန်ခေါ်မှုတွေကိုတစ်ကမ္ဘာလုံးရင်ဆိုင်နေရပြီးတခြားဆွေးရတွေကမူဝါဒတွေပြောင်းဝင်မယ်လေတရုတ်နိုင်ငံကတော့ပြောင်းလဲမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူလူကန်းကပေကျင်းမြို့သတင်းစာရှင်းလင်းပွဲမှာဒီကနေ့ပြောဆိုခဲ့တာပါ။သမ္မတထရမ့်ရဲ့အမေရိကန်ကမ္ဘာရာသီဥတုပေါ်လူတွေရဲ့လုံရက်တွေကနေရက်ခတ်လာနိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့နိုင်ငံရေးအရာငင်းကုန်နေတာတွေတကြောပြန်ပေါ်ပေါက်လာသလိုရာသီဥတုဆိုင်ရာသဘောတူညီချက်တွေရရှိဖို့ဆက်စွန့်နေတဲ့အခြေအနေပြီးဒီကမ္ဘာလုံးတိုင်းတန်နဲ့ကြိုးပမ်းထားသမျှဆုံးရှုံးမှုကိုစိုးရိမ်မှုတွေလည်းထွက်ပေါ်လာပါတယ်။သမ္မတထရမ့်ကတော့ကြောင်မိတ်ဆွေတူပေါ်မှုတွေပြန်လည်လှုပ်ဆောင်မှာဖြစ်ပြီးတန်ရှင်းတဲ့ကြောင်မိတ်ဆွေတွေထုတ်လုပ်မယ်လို့မနေ့တုန်းကသမ္မတအမေကိုလက်မှတ်ရေးထိုးရမှာပြောဆိုခဲ့တာပါ။သမ္မတအင်ဂျီလိုပြောခွင့်ရသူရှော့စပိုက်ဆာကတော့ပတ်ဝန်းကျင်ကိုထင်းထင်းဆက်ဆောင်ရင်အမေရိကန်မှာစွန့်ရင်တုံးမြင့်ထုတ်လုပ်နိုင်မယ်လို့သမ္မတထရမ့်ကယုံကြည်ထားကြောင်းပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ကျန်းမာရေးစားရှောက်မှုစနစ်ကိုပြောင်းလဲပြဖို့သူတို့အနေနဲ့အခိုင်အမာဆက်လက်လုပ်ကိုင်သွားမယ်ဆိုတော့ကိုအလုပ်တော် Republican အမတ်တွေကအချက်ပြပြောဆိုနေကြပါတယ်။အရင်သမ္မတ Obama လက်ထက်ချမှတ်ခဲ့တဲ့ကျန်းမာရေးစားရှောက်မှုအစီအစဉ်ကိုဖျက်သိမ်းဖို့တွန်းအားပေးဆောင်ရွက်မှုတွေပြီးခဲ့တဲ့သတင်းပတ်ထဲမှာတော့မအောင်မမြင်ဖြစ်ခဲ့တာပါ။Republican တွေရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကြအတည်ပြုဖို့လုံလောက်တဲ့ထောက်ခံမှုတိတိတတ်တာမရှိသေးတဲ့ကြောင့်အောက်လွှတ်တော်ခေါင်းဆောင်တွေကအခုကိစ္စမဲခွဲဆုံးဖြတ်ဖို့အရေးကိုဆိုင်းငံ့ထားတာပါ။အတိုက်ခံတချို့ကတော့အခုလိုလှုပ်ဆောင်တဲ့အတွက်လူတွေအများအပြားကျန်းမာရေးအာမခံလက်လွတ်ဆုံးရှုံးရအောင်လုပ်ရကြလိမ့်မယ်လို့ဆိုပြီးဆိုရင်ကြသလိုတချို့ကတော့လည်းဒီ Obama ကျန်းမာရေးစောင့်ရှောက်မှုအဥပဒေကိုပြပြပြောင်းလဲဖို့အတွက်လုံလောက်တဲ့စွမ်းဆောင်နိုင်ခြင်းမရှိသေးဘူးလို့ပြောဆိုကြပါတယ်။အင်္ဂါနေ့က Republican လွှတ်တော်အမတ်တွေနဲ့တွေ့ဆုံပွဲအပြီးမှာအောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကတော့အခုကိစ္စနဲ့ပတ်သက်လို့ Republican တွေကြားမှာအပြန်အလှန်ဆွေးနွေးညှိနှိုင်းမှုတွေနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့အဆင်သင့်ဖြစ်နေပြီလို့ပြောပါတယ်။အောက်လွှတ်တော်လူများစုခေါင်းဆောင် Kevin McCarthy ကလည်း Republican တွေအနေနဲ့သူတို့ကတိပေးထားတဲ့အကြိုင်အရင် Obama ကျမ်းမာရေးစောင့်ရှောက်မှုဥပဒေကိုဖျက်သိမ်းပြီးအသစ်ပြချမ်းဖို့မဖြစ်မနေလှုပ်ဆောင်သွားမှာပါလို့ဆိုပြီးဒီအတွက်သူ့အနေနဲ့အကောင်းမြင်မျှော်လင့်ထားတဲ့အကြောင်းလည်းပြောသွားပါတယ်ရှင်။
အမေရိကန်သမ္မတယူကောက်ပွဲကိုရုရှားကဂျောင်းဝင်ပက်ကမှုအတွက်စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီကနေထွက်ပေးဖို့တောင်းဆိုနေတဲ့အားတွေကိုအုတ်တဒေဗင်နျူးနက်စ်ကညှင်းဆန့်လိုက်ပြီးဒီသတင်းပတ်တဲ့ကော်မတီရဲ့လုပ်ငန်းတွေကိုလည်းရပ်ဆိုင်းထားလိုက်တဲ့အတွက်စုံစမ်းစစ်ဆေးမှုတွေမငြိမ်မငြာချင်းနေကြုံရပါတယ်။ပြည်သူစုံစမ်းစစ်ဆေးပြူ FBI ညှင်းချိုင်းမှု James Comey အမျိုးသားလုံခြုံရေးအေဂျင်စီညှင်းချိုင်းမှုရေးတပ်ပေါ်ချုပ်ကြီး Mike Rogers တို့နဲ့တကပိတ်တွေ့ဆုံမဲ့အစီအစဉ်ကို Republican ကိုယ်စားညူးနက်စ်ကဖျက်လိုက်ကြကြောင်းပြီးခဲ့တဲ့သတင်းပတ်တဲ့ကော်မတီဥက္ကဋ္ဌရဲ့လိုရအပေါ်ယုံကြည်စိတ်ချမှုနဲ့စုံစမ်းစစ်ဆေးမှုတွေကိုဥဆောင်နိုင်စွမ်းပေါ်မှာတန်လျာရှိနေကြတဲ့ Democrat ကိုယ်စားတွေအတွက်စစ်ပြက်စရာလည်းဖြစ်ခဲ့ရပါတယ်။သမ္မတ Donald Trump မှာအမှတ်မထင်ကြားဖြတ်ထောက်လန်းခံခဲ့ရကြောင်းပြီးခဲ့တဲ့သတင်းပတ်ထဲထုတ်ပေါ်မှုပြောမိဒီသတင်းနဲ့ပတ်သက်လို့အစီအခံတင်ပြမဲ့သူနဲ့အင်ဗီရိုမှာတွေ့ဆုံခဲ့တဲ့အကြောင်းကွန်ပျူတာညူးနက်စ်ကပြောညူးနက်စ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုထားပြီးသတင်းကိုလေ့လာဆန်းစစ်ဖို့လုံခြုံတဲ့နေရာအဖြစ်နဲ့အင်ဗီရိုမှာတွေ့ဆုံခဲ့တာလို့လည်းပြောဆိုထားတာပါ။ဒီမိုကရက်ကိုယ်စားလှယ်ကတော့ကွန်ပျူတာလုပ်ငန်းတွေဟာရပ်ဆိုင်နေပြီလို့ဆိုပါတယ်။ဒီမိုကရက်ပါတီကကွန်ပျူတာဝန်ထမ်းဖြစ်တဲ့ Eric Swalwell ကတော့ကွန်ပျူတာဥက္ကဋ္ဌအနေနဲ့ကော်မတီဝင်နဲ့တွေ့ဆုံပြီးပြဿနာကိုဆွေးနွေးဖြေရှင်းတင်တယ်လို့တိုက်တွန်းထားပါတယ်။
အရှေ့အာဖရိကဒေသမှာဆယ်စုနှစ်တွေအတွင်းအဆိုးအဝါဆုံးမိုးကောင်ရေရှားမှုအနေနဲ့ကြုံရချိန်မှာအမေရိကန်ဆိုရရဲ့ဗန်နာရေးအတုံးစိတ်အဆိုပြုချက်အရအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ် USAID ရဲ့လုပ်ငန်းတွေလျှော့ချဖျက်တောက်ရမယ့်အခြေအနေနဲ့ရင်ဆိုင်နေရတယ်လို့မရီရုံကလွှတ်တော်မှာတင်ပြခဲ့ကြပါတယ်။အလို့တော်နိုင်ငံသားရေးဆပ်ကော်မတီရှေ့မောက်ကြားနာရမှာမိုးကောင်ရေရှားမှုကြောင့်လူပေါင်းတန်းနဲ့ချီသိဆွဲရမယ့်ရေကိုတားဆီးနိုင်ဖို့အကူအညီပေးရေးအဖွဲ့တွေရဲ့ကြိုးပမ်းမှုတွေဟာအမေရိကန်ကဗန်နာရေးအတုံးစိတ်ဖျက်တောက်မှုကြောင့်ထိခိုက်မှာကိုသတိပေးတင်ပြခဲ့ကြတာပါ။လူသားချင်းစာနာမှုအကူအညီတွေပေးရနေတဲ့အဖွဲ့အစည်းတွေကိုဗန်ဒာရေးထောက်ပံ့ဖြတ်တောက်မှုကြောင့်အမေရိကန်ဆိုရကအရေးပေါ်အခြေအနေမှာတုံ့ပြန်ဆောင်ရွက်နေတာတွေကိုထိခိုက်နိုင်တယ်လို့နိုင်ငံတကာအကူအညီပေးရေးအေဂျင်စီတစ်ခုဖြစ်တဲ့ Bread for the World Institute ကနိုင်ငံသားရေးမူဝါဒရေးအကြီးအကဲအကြံပေး First Time Web Wire ကပြောပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနနဲ့ USAID တို့ရဲ့အသုံးစိတ်30ရာခိုင်နှုန်းဖြတ်တောက်မဲ့အစီအစဉ်ကြောင့်နောက်ဆက်တွဲစိုးကျိုးတွေကြုံရလိမ့်မယ်လို့လည်းကြားနာပွဲတင်ပြဆွေးနွေးတဲ့ Web Wire က VOA ကိုပြောပါတယ်ဒီကြားနာဝယ်မှာတင်ပြခဲ့သူနောက်တူဖြစ်တဲ့ USAID ရဲ့ဒီငင်းကြမ်းရေးအတွက်စားမဲ့ရိတ်ခါအစီအစဉ်ညွှန်ကြားရေးမှူးချုပ်မက်သူးနင်းစ်ကလည်းတမရရဲ့ဗန္ဒာရေးအစီအစဉ်မှာသုထာနာနဲ့ပတ်သက်လို့အသေးစိတ်ဖော်ပြမထားတာကြောင့်အကျိုးဆက်တွေကိုတိုင်းတာလို့မရနိုင်ပေမဲ့ခက်ခဲတဲ့ဆုံးဖြတ်ချက်တွေချမှတ်ရလိမ့်မယ်လို့လည်းပြောဆိုခဲ့တာပါမိုးကောင်ရေရှားမှုကြိုတင်သတိပေးရေးကွန်ရက်ကတော့ဒီနှစ်မှာနိုင်ငံပေါင်း45နိုင်ငံကလူပေါင်းတန်း80လောက်ဟာအရေးပေါ်ကူညီတွေလိုအပ်လိမ့်မယ်လို့ခန့်မှန်းထားပါတယ်ရှင်
Your American Tan ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်မှာတော့ line to meter 24 kHz 12395 line to meter 25 kHz 11965 line to meter 32 kHz 93239 line to meter 58 kHz 5885စနီတန်နူးနေမှာ line meter 190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုမျိုးကန်တမ်းမြန်မာပိုင်းစီစဉ်ရဲ့ပေါ်တွင်းနေညဘက်တရင်တွေကိုဆက်လက်ကြီးညာနေပါတယ်။ဥရောပသမဂ EU ဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်မဲ့လုပ်ငန်းစဉ်ကိုဝန်ကြီးချုပ်ထရီဇာမေးဒီကနေ့ပဲတရားဝင်ဆက်တင်လိုက်ပါတယ်။ EU ဖွဲ့ဝင်ဖြစ်ကနှုတ်ထွက်မှာဖြစ်ပေမဲ့ကမ္ဘာတဝန်းကမဟာမိတ်တွေနဲ့ဆက်လက်လက်တွဲသွားမှာဖြစ်တဲ့အကြောင်း EU ကထွက်မဲ့လုပ်ငန်းစဉ်တွေဆက်တင်ဖို့ဒီကနေ့ဗြိတိန်အောက်လွှတ်တော်မှာတရားဝင်ကြီးညာရမှာဝန်ကြီးချုပ်ကပြောဆိုခဲ့တာ
ပါ။ I want us to be a truly global Britain, the best friend and neighbor to our European partners.
ဗြိတိန်နိုင်ငံအနေနဲ့ဥရောပကလက်တော်ဘက်တွေအတွက်အကောင်းဆုံးမိတ်ဆွေနဲ့အိန္ဒိယကောင်ဖြစ်စေချင်တယ်လို့ဥရောပကကြော်လွန်ပြီးကမ္ဘာတဝန်းနဲ့ထိတွေ့ဆက်ဆံမဲ့တိုင်းပြည်တစ်ခုဖြစ်စေချင်တဲ့အကြောင်းဗြိတိန်ပါလီမန်မှာဝန်ကြီးချုပ်ကပြောဆိုသွားတာဖြစ်ပါတယ်။ဗြိတိန်နိုင်ငံရဲ့ရှေ့နာကအလားအလာပေါ်အကောင်းမြင်သဘောထားတွေကိုလည်းဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ဖော်ဝင်ဖြစ်နှစ်ပေါင်း40ကျော်ရည်တည်ခဲ့တဲ့ဗြိတိန်နိုင်ငံအနေနဲ့ EU ကထွက်ဖို့အသေးစိတ်ကိစ္စတွေကိုနှစ်နှစ်အတွင်းညှိနှိုင်းရမှာဖြစ်ပါတယ်။2016ဇွန်လမှာကျင်းပခဲ့တဲ့လူမှုဆန္ဒခံယူပွဲမှာ EU ကနေခွတ်ထွက်ဖို့လူလားသူတွေကအနေနဲ့အသာစီးရပြီးခွတ်ထွက်ဖို့အတည်ပြုခဲ့တာပါလူလူဆန္ဒခံယူပွဲရလက်ကြောင့်ဒုတိယတက်တန်းအတွက်ရုပ်ောက်ပွဲမဲဆယ်ရာမှာဆန္ဒခံယူပွဲကျင်းပပြီးကိုကတိပြုခဲ့တဲ့ဝန်ကြီးချုပ်ဒေးဗစ်ကင်မွန်လည်းယာယီကနှုတ်ထွက်ခဲ့ရပါတယ်ဗြိတိန်နိုင်ငံနှုတ်ထွက်မဲ့အစီအစဉ်နဲ့ပတ်သက်လို့နောက်ဆက်တွဲညှိနှိုင်းမှုတွေအတွက်လမ်းညွှန်ချက်တွေကိုတော့ EU ဖွဲ့ဝင်ကရပိုင်အတွင်းဖြန့်ဝေသွားဖို့ရှိနေပြီးဗြိတိန်မပါတဲ့ EU ဖွဲ့ဝင်တွေဧပြီလ29ရက်နေ့မှာတွေ့ဆုံပြီးဘုံသဘောတူညီချက်တွေချမှတ်ဖို့လည်းစီစဉ်ထားပါတယ်ဗြိတိန်ဟာ1983ခုနှစ်မှာဥရောပစီးပွားရေးဝန်ကြီးEEC နဲ့ပူးပေါင်းပြီးဥရောပနဲ့စတင်လက်တွဲခဲ့တာဖြစ်ပါရဲ့
အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာမြောက်အတလန္တိတ်စာချုပ်နေတူဖွဲ့ရဲ့အထက်မဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့တူရကီကိုနိုင်ငံသားရေးဝန်ကြီးတာဝန်နဲ့ပထမဆုံးချင်းသွားရောက်ဖို့ရှိနေပါတယ်တူရကီခီးစဉ်အတွင်းဆွေးနွေးမယ့်အကြောင်းအရာတွေထဲမှာတော့ IS သွေးကြော်တွေကသူတို့ရဲ့မြို့တော်တစ်ခုဖြစ်ကြီးညာထားတဲ့စီးရီးယားနိုင်ငံ Raqqa မြို့ကနေဒီ IS သွေးကြော်တွေကိုတိုက်ထုတ်ချေမှုန်းသွားဖို့အတွက်ရှေ့ဆက်စစ်ဆေးရေးကိစ္စတွေအထက်ဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်ဆွေးရရရှိတွေကပြောပါတယ်ဝီဂျီတလာဆယ်အနေနဲ့တူရကီသမ္မတရီဂျက်တေအာဒဝန်အပါအဝင်တူရကီနိုင်ငံရဲ့ကောင်းဆောင်တွေနဲ့တွေ့ဆုံဖို့စီစဉ်ထားတာပါဆီးရီးယားနိုင်ငံအတွင်း IS သွေးကြားချေမှုန်းရမှာပါဝင်နေကြတဲ့ခတ်တပုံအဖွဲ့တချို့ကိုအမေရိကန်ဆိုရကထောက်ပံ့ပေးနေရတဲ့ပတ်သက်လို့ဒါဟာတူရကီကိုတိုက်နေတဲ့ PKK လက်နက်ကိုင်တွေနဲ့ချိတ်ဆက်နေတဲ့အဖွဲ့တွေကိုအမေရိကန်ဆိုရကကူညီနေတာလို့တူရကီဆိုရကဆွတ်ဆွဲထားတယ်လို့ဒီကိစ္စကတူရကီနဲ့အမေရိကန်ဆိုရအကြားမှာတင်းမာမှုဖြစ်စေတဲ့အဓိကအကြောင်းရင်းတစ်ခုလည်းဖြစ်ပါတယ်ဝီဂျီတလာဆယ်ရဲ့လာမယ့်ခီးစဉ်အတွက်မှာတော့ဆီးရီးယားရဲ့အပြင်ဒေသရင်းရန်လိုတဲ့အပြုအမူတွေပိုပြလာနေတဲ့အီရန်ရေးနဲ့ရုရှားနဲ့တူရကီအကြားဆက်ဆက်ရေးကိစ္စတွေကိုလည်းဆွေးနွေးနိုင်ပဲရှိပါတယ်ရှင်
။ဆီးရီးယားနိုင်ငံမှာတိုက်ပွဲတွေကြားပိတ်မိနေတဲ့မျိုးတွေကအရသားတွေဘေးလွတ်ရာတင်းရှောင်ဝင်ဖြစ်ဖို့သမရဘတ်ရှာအာဆတ်ဆွေးရောက်ကိုပုံကန်နေတဲ့လက်နက်ကန်နေတဲ့အစိုးရတပ်တွေကြားသဘောတူညီမှုရရှိလိုက်ကြပါတယ်။နိုင်ငံနောက်မြောက်ဘက်မှာရှိတဲ့ဖူဝါနဲ့ ကီဖရာယာမျိုးတွေကိုနှစ်နဲ့ချီပြီးသဘုံတွေပိတ်ဆို့ထိန်းချုပ်သွားတယ်လို့ဒမက်စကန်မျိုးတို့အနီးကဇဘာရာနီနဲ့မာရီယာမျိုးတွေကိုတော့အစိုးရလူလာတဲ့တပ်တွေကဝန်းရံထားတာပါ။ဒီလိုရာတင်းချောက်မှုတွေကိုတော့ဧပြီလ၄ရက်နေ့မှာစတင်ခွင့်ပြုမှာဖြစ်တဲ့အကြောင်း၆နှစ်ကြာပြည်ဝင်စစ်ကိုစောင့်ကြည့်နေတဲ့စီရလူခွင့်ယူကဲကပ်ဖွဲ့ကပြောဆိုခဲ့ပါတယ်။သဘောတူညီချက်အရဒီလိုရာတင်းချောက်ခွင့်ပြုမှုမျိုးတွေမှာအပြစ်ခတ်ရဆက်ထားမှာဖြစ်ပြီးတတလော့ဒီနေ့မျိုးတွေမှာအခြေအနေတွေဟာတည်ငြိမ်ရှိနေတယ်လို့လည်းစီရလူခွင့်ယူကဲကပ်ဖွဲ့ကပြောဆိုခဲ့ပါတယ်။
မြန်မာနိုင်ငံမှာမကြခင်ကျင်းပတော့မဲ့ကြားပြရွေးကောက်ပွဲမှာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရလက်ထက်စီးပွားရေးအခြေအနေတွေကမဲဆန္ဒရှင်တွေရဲ့အဆုံးဖြတ်ပေါ်မှာတက်ရောက်မှုရှိလိမ့်မယ်လို့အကြက်ခက်တွေကခန့်မှန်းနေကြပါတယ်။ဧပြီလ၁ရက်နေ့မှာကျင်းပမဲ့ကြားပြရွေးကောက်ပွဲမှာကိုစလဲနေရ19နေရာအတွက်ရှင်ပြိုင်ကြမှာပါ2015နိုဝင်ဘာရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့တဲ့ NLD အစိုးရလက်ထက်မှာစီးပွားရေးနဲ့အလုပ်ကံခွင့်လန်းတွေမျှော်လင့်သလောက်တိုးတက်မှုမရှိတာကြောင့်စိတ်ပြတ်နေတယ်လို့လည်းကဲခက်တွေကထောက်ပြကြပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဟာပြီးခဲ့တဲ့2016ခုနှစ်မှာ800ခန့်နှုန်းလောက်ရှိမယ်လို့အစိုးရကခန့်မှန်းထားပေမဲ့ 6.5 ခန့်နှုန်းသာရှိခဲ့တာအကြောင်းကိုကမ္ဘာ့ဘဏ်ကပြောဆိုထားပါတယ်။ဒါပေမဲ့လည်းဒီနှစ်ထဲမှာတော့အခြေအနေတွေဟာပြန်ပြီးတော့တိုးတက်လာနိုင်တယ်လို့လည်းဇန်နဝါရီလမှာထုတ်ပြန်တဲ့ကမ္ဘာ့ဘဏ်အစီရင်ခံစာကခန့်မှန်းထားပါတယ်ရှင်။
ကောင်လွေဦးနဲ့မခင်ပြည်ထွေးတို့ကသတင်းတွေကိုတင်ပြပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့တရုတ်မြန်မာနယ်စပ်မှာဆေးလေးကျင့်ခဲ့တဲ့ဆိုတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်တိုင်းနာနဲ့ကင်တွေနဲ့ပြိပခဖြစ်ပွားရာမြန်မာတရုတ်နယ်စပ်မှာဆေးလေးကျင့်ခဲ့တယ်လို့တရုတ်နိုင်ငံပိုင်ဆင်ဝါသတင်းဌာနကကြေညာပါတယ်တရုတ်စစ်တပ်အနေနဲ့ပုံမှန်စီးလေးကျင့်မှုတွေရှိပြီးတော့အခုလိုအင်အားဖြည့်စီးလေးကျင့်တာတွေကိုမြန်မာအာဏာပိုင်တွေကိုအကြောင်းကြားခဲ့ကြောင်းကိုလည်းသတင်းမှာဖော်ပြထားပါတယ်။တမရော်နေ့ကျင်းပပြီးနောက်တရက်မှာပဲဒီလိုကျင်းပတဲ့စီးလေးကျင့်မှုနဲ့ပတ်သက်ပြီးတော့ကိုအောင်ငါဆက်ပြီးပြောပြပေးပါလိမ့်မယ်
။တမရော်နေ့ကျင်းပပြီးနောက်တရက်ဖြစ်တဲ့မတ်လ28ရက်နေ့မှာပဲမြန်မာနိုင်ငံအရှေ့မြောက်ဘက်တရုတ်နယ်စပ်မှာတရုတ်စစ်တပ်ကလေ့ကျင့်ခဲ့တာပါ။ဒီစီးလေးကျင့်မှုကိုကြီးကြပ်ကုတ်ကဲနေတဲ့ဘုံမူကြီးဖန်ရှင်ကမျိုးသားလွန်ကြုံရေးနဲ့နေဆက်လွန်ကြုံရေးအတွက်အခုလိုလေ့ကျင့်တာဖြစ်ကြောင်းပြောကြတယ်လို့သတင်းမှာဖော်ပြထားပါတယ်ပုံမှန်စီးလေ့ကျင့်မှုတွေရှိပေမဲ့ဒီဒီချိန်မှာတော့ဒေတာတက်တွေပါအဖြစ်ပါဝင်ခဲ့ကြောင်းတရုတ်မြန်မာဆက်ဆံရေးအကဲကဒေါ်လာကျော်စောကအခုလိုပြောပါတယ
်2015ခုနှစ်ဟိုပထမတစ်ခါကိုကစစ်ပွဲဖြစ်ပြီးတော့တို့နိုင်ငံမှာလူ9ယောက်ပေးပြီးကြတဲ့အတို့ကအဲ့ဒီနေရာမှာစစ်တပ်နဲ့စခန်းကိုလုထားပြီးတော့ကိုအခိုင်အမာတွေထားချီပြီးသားပါလင်းကြံပြည့်အမြောက်တို့ပါလို့လည်းတော်တော်ကိုခိုင်ခိုင်မာမာလုထားပြီးတာပါအဲ့ဒီဟာတွေက drill ပေါ့နော်လေ့ကျင့်ခန်းလုတဲ့သဘောပါပဲအဲ့တော့ပုံမှန်လဲလုပ်နေကြတဲ့တူပါလေအခုဟာတော့ပြောလိုက်တဲ့ရည်ရွယ်ချက်ကတော့တစ်ခုရှိပုံရတယ်တစ်ခုကဗမာစစ်တပ်ကိုလည်းအင်အားပြလိုက်တာပေါ့ဒုတိယတစ်ချက်ကတော့သူတို့နေဆက်မှာရှိတယ်သူတို့လူမျိုးတွေပေါ့တရုတ်လူမျိုးတွေကသူတို့အစိုးရကောင်းကောင်းမကဝဲဘူးဆိုပြီးမကြည်မနှက်ဖြစ်နေတာကိုလည်းသူကရုံရုံစိတ်ချရအောင်ကြားတာလိုက်တာလည်းပါပါတယ်
လူငယ်တွေလာပိုင်းတွေအတွင်းအရှိတော့ဒေတာကတိုင်းနယ်လက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရစစ်တပ်ကြားတိုက်ပွဲတွေတကြောပြန်ဖြစ်ပွားလာပြီးဒုက္ခတွေတောင်းနဲ့ချီတဲ့သူတွေတရုတ်နိုင်ငံနဲ့ထွက်ပြေးခိုလုံလာတာကြောင့်အပြစ်ခတ်ရဆဲဖို့တရုတ်အစိုးရကတောင်းဆိုခဲ့ပါတယ်တရုတ်နိုင်ငံရဲ့အခုစီးရေးလေ့ကျင့်မှုမှာတော့အင်အားဘလောက်ပါဝင်ခဲ့တယ်လဲဆိုတာကိုတိတိကျကျပြောမထားသလိုဘယ်နေရာမှာလေ့ကျင့်ခဲ့တာလဲဆိုတာကိုလည်းမသိရပါဘူးဒေါ်လာကျော်စောက
သူတို့ကဒီလိုပြဒီမှာ crisis management department ဆိုတာရှိတယ်။သူတို့နိုင်ငံတွေမှာဥမာငရင်လှုပ်တာတို့ဘာလို့ဆိုချက်ချင်း helicopter တွေဘာတွေနဲ့ပြင်ဖို့အဲ့လိုဟိုနည်းနဲ့အဖွဲ့တွေရှိတယ်။အဲ့ဒါတွေတော့အဒီနာမှာရှိတယ်ဗျ။တချို့ဥမာမန်စီလိုနေရာမျိုးဘာမျိုးအဲ့ဒီမှာအဲ့လို squadron တွေထားတယ်တပ်ခွဲတွေထားတယ်အဲ့ဒီ helicopter တို့ဘာတို့အဲ့ဒီအဲကိုကနေဇက်မှာတော့ကျမကြားတာတော့လင်းရန်ပြည့်အမြောက်တပ်ခွဲတွေဘာတွေရှိတယ်လို့ဆိုကြားတယ်။လေတပ်တော့အဲ့ချမထားသေးဘူး။
ကမ္ဘာ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကတရုတ်နိုင်ငံနေဆက်ဒေသကတိုက်ပွဲတွေအပါအဝင်တိုင်းရင်းသားဒေသကလက်နက်ကိုင်ပိပခတွေဟာတိုက်ပီအချုပ်ကြားအာဏာကိုထိပါလာတဲ့အတွက်အခုလိုတိုက်ခိုက်တာဖြစ်ကြောင်းတမရော်နေမင်းကွန်းအတွင်ထည့်သွင်းပြောဆိုခဲ့ပြီးနောက်တရက်မှာပဲတရုတ်နိုင်ငံဘက်ကစီရီလစ်ကျင်လာပါတစ်ဖက်မှာလည်းပဲမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ MNDAA ကိုကန်တပ်ဖွဲ့ကတရုတ်အစိုးရပိုင်းစကြဝဠာမှာဖွင့်လှစ်ထားတဲ့ဗန်စင်းကိုလူငယ်တဲ့ရပိုင်းတွင်တုန်းကတရုတ်အာဏာပိုင်တွေကပိတ်ပစ်ခဲ့ပါသေးတယ်။ဒါပေမဲ့လည်းအခုတလောမှာတရုတ်အစိုးရကဗန်စင်းနေနဲ့ပတ်သက်လို့စီစစ်မှုတချို့လုပ်နေတယ်လို့ဒေါ်လာကျော်စောကပြောပါရယ်
။ကိုကန်ကလည်းသူကဗန်စင်းနေကိုတော့ပိတ်တယ်ပြောတယ်။မူဆယ်နေဇတ်တစ်ချောင်းမှာရှိတဲ့ပုံတွေတွေလာပြီးထားတဲ့ဗန်စင်းနေလည်းယာယီတော့ခဲထားတယ်ပြောတယ်။အခုတည်းပြန်မဖွင့်ပေးသေးဘူး။ဒါကြောင့်မလို့ပုံတွေတွေတော့တော်တော်ဒုက္ခရောက်နေတယ်။ဒီမှာတို့ပမာပြရပုံတွေတွေပမာမှတ်ပုံတွေနဲ့ဖွင့်ထားတဲ့ငွေစင်းတွေအကုန်ပိတ်ထားတယ်လို့ပြောတယ်။
လွန်ခဲ့တဲ့သတင်းပတ်အတွင်းတုန်းကလည်းတရုတ်နိုင်ငံယူနယ်ပြည်နယ်တွေကဒေသအာဏာပိုင်တွေဟာသူတို့နယ်မြေအတွင်းနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လက်နက်ကင်ဆောင်ထားတာရှိရင်လာရောက်အနှံကြဖို့အမိန့်ထုတ်ပါတယ်။တိုင်းရင်းသားလက်နက်ကင်တပ်တွေနဲ့အစိုးရစစ်တပ်ကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်တရုတ်နိုင်ငံသားတေဆုံးမှုတချို့ရှိသလိုမကြခင်ကျင်းပဖို့ရှိနေတဲ့27ရာစုပင်လုံးပြည်အောင်စုငင်းငယ်ညီလာခံကျင်းပရမှာအထောက်အကူဖြစ်အောင်တရုတ်ဘက်ကအခုလိုဆောင်ရွက်နေတာဖြစ်ကြောင်းသုံးသပ်မှုတွေလည်းရှိပါတယ်ခင်ဗျာ။
ကောင်းအောင်တက်ဆက်ထားပါအခုခါမှာတော့မောင်တော်ဒေတာမှာနေကြဆောင်ရဲတက်ဖွဲ့နဲ့မင်းမြန်ထားတဲ့အခုပဲတင်ပေးထားတာကိုတက်ဆက်ပေးကြပါတယ်အကျန်းဖတ်ဖို့တင်တဲ့တွေပေးနေတယ်လို့အာနာပိုင်တွေဆွဆွဲပြီးတော့ဒေတာကန်တချို့ကိုဖန်ဆီးထားတဲ့မောင်တော်ဒေတာတောင်ပစားနေမြေတင်းမေကျေးရွာကို VOA တင်တဲ့အမေခါကိုရင်ရောက်ရှိနေပြီးတော့နေကြဆောင်ရဲတက်ဖွဲ့နဲ့မင်းမြန်ခွေရခဲ့တယ်လို့ဖန်ဆီးခံရသူတွေရဲ့မိသားစုဝင်တွေနဲ့လည်းတွေ့ဆုံမင်းမြန်ခွေရခဲ့ပါတယ်တင်းမေကျေးရွာကနေလူ18ဦးကိုဖန်ဆီးမှုနဲ့ပတ်သက်ပြီးတော့ဒီကနေ့နေကြဆောင်ရဲတပ်ဖွဲ့ကိုမင်းမြန်ခဲ့တဲ့အခြေအနေတွေကိုရိုင်းတွေ့ရှိချက်တွေကိုကိုရိုင်းရောက်ရှိနေတဲ့ VOA တင်တဲ့အောင်မမေခါကိုမတ်တကြီးထက်ကဆက်သွယ်မင်းမြန်ထားတာမှာမမေခါကနေကြဆောင်ရဲတွေရဲ့ပြောဆိုချက်ကိုခုလိုပဲစာပြီးပြောပြခဲ့ပါဗျ။အဲ
့တော့သူတို့ကဒီမှာပေါ်တော့ကျွန်တော်တို့မေ့တော့သူဒီမှာပြောရဲစုခွင့်နေရတယ်ပေါ့နော်။ဒီသူကဒီတွေပါကြီးဒုက္ခကြခံရှင်လို့တာဖြစ်ပြောရတယ်သူက။ဒါကလည်းသူတို့ကဒီအလုပ်မင်းမေလို့မပေါက်ပဲအဲ့လိုခံရှင်တယ်သူကဒီကဘုံမီဇာလူမျိုးပဲဆန်ရှင်တယ်။အဲ့တော့သူကအဲ့လိုဒီလိုတော့ပြလို့ရပါတော့ဘယ်လိုတက်တက်ချက်ချက်မှတော့သူရလာအဲ့လိုမျိုးဈေးကိုပြဲအဲ့ကဲ့သို့မဟုတ
်တန်ဖတ်ဖို့လုံဆောင်ဖို့လုံမယ်ဆိုရယ်တန်တရားရှိသူ18ယောက်ကိုရဲကဖမ်းထားပါတယ်အဲ့ဒီတဲမှာတယောက်ကတော့အသက်မပြေပါဘူး15နှစ်ပဲရှိပါသေးတယ်ကလေးရွယ်ပဲရှိသေးတယ်ပေါ့နော်အဲ့ဒီလူတွေအကုန်လုံးသင်္ကန်းပေးတယ်လို့ဟိုရဲကတော့ပြောထားပါတယ်ရှင
်ဆွေမျိုးတွေကဘာတွေများပြောပါလဲ
တယောက်ကတော့အဲ့အခုတန်တရားရှိရယ်ဆိုပြီးတော့ဖမ်းထားရဲ့ယူဒီသူမာလီရဲ့သားပေါ့နော်သူကတော့ဗာပြောလဲဆိုတော့သူတို့အဖမ်းခံရတယ်သူတို့သူ့အဖေကဖမ်းသွားတယ်ပေါ့နော်ဒါကြောင့်ဖမ်းလဲဆိုရဲအုပ်တော်ကိုသူတို့အခုချိန်ထိမသိသေးဘူးပေါ့နော်ဒါပေမဲ့အကုန်လုံးနေတဲ့အချိန်မှာသူတို့ရဲ့ဖြေနေတဲ့အုပ်တော်ကိုနားထောင်ကြည့်ရသူတို့နှစ်ဖက်ကိုသူတို့ကြောက်နေရတဲ့သဘောမှာရှိရဲနောက်တစ်ခုကသူတို့မှာအဲ့ဒီမှာကြီးရွာဘက်ကတော်တော်လေးကိုခေါင်းနေတောင်နေချားထဲမှာရောက်နေကြီးရွာတစ်ခုဖြစ်တဲ့အတွက်လုံကြုံကြီးလဲအားနေတယ်လုံကြုံရေးတွေကကြီးထားပေးတယ်ဒါပေမဲ့ရှိတဲ့လူဦးရေနဲ့လုံကြုံရေးရှိတာနဲ့ဆိုပမာဏအင်တာနက်နဲ့နဲ့တဲ့သူတို့မှာနှစ်ဖက်ကိုသူတို့ကြောက်တဲ့သဘောမှရှိတယ်ဒါပေမဲ့အဲ့ဒီသူ့သားကပြောတာကတော့သူ့အဖေကအဲ့လိုမျိုးအကြမ်းဖက်အဲ့လိုမျိုးသင်္ကန်းတွေတက်တာမဟုတ်ဘူးလို့သူကိုယ်တိုင်ငြင်းတယ်ပေါ့နော်ဘာလို့လဲဆိုတော့ရဲရဲဖက်ဖက်မှာကအဲ့ဒီအကြမ်းဖက်သင်္ကန်းကညှပ်ဖက်တွေမှာခေါ်ပြီးတော့တောင်တန်းတွေတောင်ကုန်းတွေမှာခေါ်တင်တယ်လို့သူကပြောတာဟုတ်အဲ့အဲ့လိုမျိုးထွက်သွားတာမျိုးရှိလားဆိုတော့သူ့သားကတော့လုံးဝမရှိဘူးအဲ့ဒီအတွက်ဆိုတော့သူ့သားအတူဖေကဒါဒါကြောင့်ခန်းခံရလဲဆိုတော့လေသူတို့ကြည့်ကြည့်တက်တာမသိသေးဘူးဟိုပြောသူကမြင်းဆိုရယ်ပေါ့နော်နောက်ထပ်သူ့အကိုဖြစ်တဲ့လူခန်းခံရတဲ့လူယောက်ကလည်းအဲ့လိုပဲအတန်းဖက်သင်္ကန်းစပါတတဲ့ထဲမှာပါတယ်လို့ပဲသိရတယ်သူ့အကိုကလှုပ်လားမလှုပ်လားဆိုတော့သူတို့မသိဘူးပေါ့နော်ပေါ်လာဟာအနေနဲ့ပဲကြားတယ်ဆိုပြောပဲသူတို့ကပြောရရှင
်ဒီအကျန်းဖက်တိုက်ခိုက်မှုတွေလုပ်မယ်လို့ရဲကဒီအာဏာပိုင်ကြီးဘက်ကဆွတ်ဆွဲထားတာပေါ့နော်ပြင်ဆင်နေဒီလူတွေဟာဟိုကိုလေ့ကျင့်နေကြတယ်ဆိုပြီးတော့ရဲကဆွတ်ဆွဲပါတယ်ဆိုတော့သူဘာဘယ်နေရာတွေကိုတိုက်ခိုက်ဖို့လို့များရဲကပြောပါတယ်ရှင
်သူတို့အသေးစိတ်သူတို့ပြောတဲ့ဥစ္စာကတော့ဒီဘူးကြီးကောင်ဒီမောင်တော်ပတ်တွေမှာသူတို့ကတိုက်ခိုက်ဖို့ရာထားတယ်လို့ပဲသူတို့လည်းပြောတယ်အော်ဒီပြကြတာကြီးလည်းသူတို့လည်းမပြောဘူးနောက်တစ်ခါကအခုသင်တန်းပေးတာကလည်းကိုခံပညာပေါ့နော်အဲ့ဒီဥစ္စာကိုပဲသူတို့အသိမဲ့ရှိသေးတယ်သင်တန်းတော့လုံနေတာ9ရက်မြောက်နေ့မှာသူတို့အဲ့တောင်ကုန်းပေါ်မှာသူတို့လုံနေတဲ့ဥစ္စာကိုသူတို့သိပြီးတော့ဝိုင်းပြီးတော့ဖမ်းတယ်အဲ့မှာလည်း13ယောက်မိသွားတယ်ပေါ့နော်တနေ့ထွက်ပြေးတဲ့လူတွေလည်းရှိရယ်ပေါ့အဲ့တော့အဲ့ဒီလူတွေရဲ့စစ်ချက်ကနေပြီးတော့ထွက်လာတာကတော့အဲ့လိုမျိုးပဲဘူဒီတောင်နဲ့မောင်တော်ဘက်ကသူတို့အကြမ်းဖက်သူရှာထားတယ်ဆိုတဲ့ဥစ္စာမျိုးပဲရှိသေးတာပေါ့လက်နက်တွေပါလေသူတို့မှမရှိသေးဘူးလက်နက်တွေပါလေမိတာတော့မရှိသေးဘူးပေါ့
ဒီလူတွေကိုဘယ်မှာချုပ်ထားပါသလဲ
အဲ့လိုမျိုးတော့တတိကျကျမသိဘူးဒါပေမဲ့အခုအဲ့18ယောက်ကိုတော့ဘူးဒီတောင်မှာတရားရုံးကိုတော့တင်ပေးလိုက်ပြီးလို့တော့သိထားရတယ်ရဲဘက်ကနေပြီးတော့ပြောထားတယ်ဒါပေမဲ့သူတို့မိသားစုတွေတွားတွေ့တာမျိုးတွေရှိရယ်တွားတွေ့ခင်လည်းရှိတယ်လို့သိထားရတယ်အဲ့လောက်ပဲသိထားရတယ်ပေါ့နော်တခြားဟာတော့ကျမတို့လည်းဘာမှတိစားမသိဘူးမိသားစုဝင်တွေကိုမေးတဲ့ဥစ္စာမှာသူတို့သွားတွေ့တယ်ဒါပေမဲ့သူတို့အဖေတွေကိုသူတို့အကိုတွေပေါ့နော်သွားတွေ့ခွင့်ရရှိတယ်ဟိုမေးတယ်မဟုတ်ဘူးလို့ပဲဟိုကပြောတယ်လို့ပဲပြောတယ်ဒါပေမဲ့တိတိကျကျအဲ့ဒီလူတွေကလည်းဟိုပြည့်ပြည့်စုံစုံကြီးသူတို့လည်းသိထားတဲ့ပုံမပေါ်ဘူး
Jam Pataka Murijan and Mimitini Pini, Mando Titago, Ku, Kuran Yangle, Pure Dinner, Mammy Cargo, set the Minyan Gara Chipari. A Kusafio, Sierra Uwe to go Ye Yubo, Danja Shoutai, the Ringo Dinsa Bejamari. Tanga Poesi, Chicken, Simeon, Loton, Loni, Nunja, Jedunetni, Sierra Uwe to go Ye Yubo, Nema Nam Trintana, Edida Jok, Kusuwinga, Nangando Tanga Mahanaka Puego, Danja Shoutai like Bari. Uwe to Nine, Diam Hobo, Tanga Mahanaka Pue, Baby, and Danya Tabi and Nawaima, Kusuwinga, Kulu Shoutai, Dapshi Bari, Jason Guru Go Gons and Hing up the Yabi Rame.
ကျန်တော့ဥပ္ပယတုအနေနဲ့ဘာသာတနာတော်ကိုအထင်မြင်လွဲမအောင်ဟောပြောတာတွေကြောင့်အခုလိုတိုင်ကြတာဖြစ်တယ်လို့ကိုယ်စီဝင်းရဲ့ဥပ္ပယအကြံပေးဥက္ကမောင်မြတ်ကပြောပါတယ်ဒီဥပ္ပယတုဟာထေရဝါဒဗုဒ္ဓသာသနာရဲ့ညီသည့်ပိဋကတ်တော်မှာပါဝင်ခြင်းမရှိတဲ့အကြောင်းအရာတွေတကလုံးတွေကိုတုံ့နှုံပြီးတော့မှဒီထေရဝါဒရဲ့ဘုရားဘာသာရဲ့အထိမ်းအမှတ်ဖြစ်တဲ့သင်္ကန်းကိုဝတ်ယုံပ ပိတ်သက်တည်ကိုဘာသာတာရဏာကိုအထင်မြင်တွေ့စေနိုင်တဲ့အကြောင်းအရာတွေဟောပြောခြင်းကြောင့်အရေးယူပြီးတိုင်ကြားတဲ့တစ်ချက်ပါပါတယ်။နောက်ဒုတိယတစ်ချက်က2008ခုနှစ်ဤတော်စုမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့နိုင်ငံသားတွေရဲ့ဘာသာတာရဏာကိုကိုယ်ယုံကြည်မှုနဲ့ဆိုင်တဲ့ဥပဒေပြဋ္ဌာန်းချက်တွေဒီပြဋ္ဌာန်းချက်တွေကိုဖောက်ဖျက်ကျူးလွန်ပြီးတော့မှဟောပြောနေတဲ့အတွက်ကျောက်ဥပဒေစိုးမိုးရေးကိုထိခိုက်တဲ့အတွက်ဒါအရေးယူပေးဖို့တန်ကြားတာတစ်ချက်ပါပါတယ်။နောက်တတိယအချက်ကတော့ဒီဗုဒ္ဓဘာသာဝင်မြန်မာအမျိုးသမီးတွေကိုသူ့ရဲ့ခုဒီလူ့အခွင့်အရေးနဲ့လူ့ဂုဏ်သိက္ခာကိုနောက်စော်ကားပြီးတော့မှပြင်းစားအယက်သမားနောက်ယဟန်တန်ဃာတွေနဲ့ယူဖို့နောက်လူနဲ့အမျိုးဆက်ချင်းမတူတဲ့ခွေးတိရစ္ဆာန်နဲ့ယူဖို့ဒါဟောကြားချက်တွေဒီဘုရားဘာသာသာသနာကိုညွှန်းနှံစီတယ်အမျိုးသမီးတွေရဲ့လူခွင့်ရင်းနဲ့လူကုန်သိက္ခာကိုထိပါစီတယ်ဒါကြောင့်မို့အရေးယူပေးပါဆိုပြီးတင်ကြားခြင်းဖြစ်ပါတယ
်နိုင်ငံတော်တန်ခါမဟာနိုင်ငံအဖွဲ့ကိုလိမ့်မှုထားတဲ့တင်ကြားစာကိုနိုင်ငံတော်သမတယုံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်ရေးဝန်ကြီးဌာနပြန်ကြားရေးဝန်ကြီးဌာနနဲ့သတင်းမီဒီယာကောင်စီတို့ကိုလည်းမိတ်တူတွဲပြီးမလ28ရက်နေ့ရက်စွဲနဲ့ပေးပို့ခဲ့တာဖြစ်ပါတယ်အခုလိုတင်ကြားစာကိုပေးပို့လိုက်တဲ့သက်ဆိုင်ရာအဖွဲ့အစည်းတွေဌာနတွေအနေနဲ့အရေးယူဆောင်ရွက်သွားခြင်းရှိမရှိအချိန်အတိုင်းတာတစ်ခုအထူးစောင့်ကြည့်သွားမှာဖြစ်ပြီးအရေးမီရင်တော့လွှတ်တော်အသီးသီးကနေတဆင့်ဆက်ပြီးတင်ပြသွားမယ်လို့ဥက္ကဋ္ဌမောင်မြတ်ကပဲဆက်ပြောပါတယ
်ဒီလိုတင်ကြားလိုက်တဲ့အတွေ့သက်ဆိုင်ရာဌာနများအဖွဲ့အစည်းများကအရေးယူခြင်းရှိမရှိဆက်လက်ပြီးတော့ဆောင်ရွက်ခြင်းရှိမရှိသာရကျွန်တော်ကာလတရားတိဆောင်ရွက်ဟိုစောင့်ဆိုင်ကြည့်ဖို့ကျွန်တော်စီစဉ်ထားပါတယ်ကာလတရားတိစောင့်ကြည့်လို့မှသက်ဆိုင်ရာအဖွဲ့အစည်းတွေဌာနတွေကအရေးယူဆောင်ရွက်ခြင်းမရှိဘူးဆိုပြီးပြန်တော့ဆက်လက်ပြီးလုပ်ဆောင်ရအောင်လို့ခုရှိပါတယ်တစ်ခုကတော့ဒီနိုင်ငံသားတွေကရွေးချယ်ပြီးတော့တာဝန်ပေးအပ်ထားတဲ့လွတ်တော်၃ရက်ကိုကျွန်တော်တို့တင်ပြပြီးတော့မှလွတ်တော်ကနေတဆင့်သက်ဆိုင်ရာဒီအဖွဲ့အစည်းတွေကိုဥပမာပြည်ထရေးနဲ့သာသနာရေးဝန်ကြီးဌာနသို့မဟုတ်ပြည်ထောင်စုအစိုးရကိုခေါ်ယူပြီးတော့မှဒီဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေကိုကျူးလွန်ဖောက်ပြက်နေမှန်းသိပါရဲ့နဲ့ကျူးလွန်ဖောက်ပြက်နေပါရဲ့နဲ့ဘာကြောင့်အရေးမယူလဲဆိုတဲ့မိကုံမိမြန်မှုဒါကျွန်တော်တို့စီစဉ်ဆောင်ရွက်သွားမှာဖြစ်ပါတယ်။ဒုတိယကတော့ကြိုင်နယ်ထဲမှာပဲကျွန်တော်တို့ကနိုင်ငံသားတယောက်ရဲ့ရပိုင်ခွင့်ကိုအသုံးပြုပြီးတော့ကျွန်တော်တို့ရဲရေးပိုင်နယ်မှုတွေဆိုရဲစခန်းမှာတရားစွဲဆိုပါမယ်ဒီအရေးမပိုင်တဲ့အမှုတွေဆိုရင်တော့စီရင်ပိုင်ခွင့်ရှိတဲ့တရားရုံးတွေမှာကျွန်တော်တို့တရားစွဲဆိုသွားဖို့စီစဉ်ရှိပါတယ်သို့တော်ဒါတွေကခုနတက်ဆိုင်ရာအဖွဲ့အစည်းတွေဆောင်ရွက်ချက်တွေကိုစောင့်ပြီးတော့မှကျွန်တော်ဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျ
တိုင်ကြားစာနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုဖို့ဆရာတော်ဦးဝီရဲ့သူကိုဆက်သွယ်တာမှာဆက်သွယ်လို့မရခဲ့ပါဘူးအမျိုးဘာသာတာဝန်စောင့်ရေးအဖွဲ့ဘဝဒါနချုပ်ကိုဆက်သွယ်ခဲ့ပေမဲ့လည်းဖြေဆိုဖို့ညင်းပါတယ်ကိုစီဝင်းကိုတော့လက်ရှိမှာမန္တလေးမြို့ကဆရာတော်ဦးဝီရဲ့သူရဲ့တပည့်ဖြစ်တဲ့ကိုကျော်မျိုးရွှေက66ကားကြီးနဲ့တရားစွဲဆိုထားတယ်လို့ရန်ကုန်မြို့ကန်တယောက်ဖြစ်တဲ့ကိုတက်မျိုးဦးကလည်းဘာသာသာသနာတော်ကိုညှဉ်းနှွမ်းစီတယ်ဆိုပြီးကြောက်တာတရားရုံးမှာဥတိုက်လျှောက်ထားပါလေခင်ဗျာ
ကိုကောင်းဆိုင်ရင်တင်ပြပို့ထားပါက ခုတစ်ခါမှာတော့မြန်မာအစိုးရသက်တနည်းပြည်ရနဲ့ပဆိုင်တဲ့သတင်းကိုတင်ဆက်ပေးကြပါရစေ။မြန်မာအစိုးရသက်ကြောင့်လွှဲပြောင်းယူတာတနည်းပြည်တဲ့အချိန်မှာပဲအစိုးရနဲ့လွှတ်တော်ရဲ့ဆောင်ရွက်နိုင်စွမ်းတဲ့အပေါ်မှာချိန်နဲ့အားရစရာတွေရောအားမရစရာတွေပါရှိနေတယ်လို့အစိုးရအဖွဲ့ဝင်တွေရောလွှတ်တော်အမတ်တွေကပါပြောဆိုနေကြပါရစေ။အစိုးရအဖွဲ့ဝင်တွေအနေနဲ့ဘ ਹੁ ချုပ်ကင်မှုမရှိပဲလွတ်လွတ်လပ်လပ်ဆုံးဖြတ်လုပ်ပိုင်ခွင့်ရတယ်လို့ပြောဆိုသလိုလွှတ်တော်ဘက်မှာတော့မူဝါဒပိုင်းဆိုင်ရာဥပဒေရေးရာလုပ်ကင်နိုင်စွမ်းအားနည်းတယ်လို့ပြောဆိုနေကြပါရစေ။မဲတကီထိုင်စီစီတင်ပြထားပါတယ်ရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတာဝန်ယူခဲ့တာမတ်လ30ရက်နေ့မှာတစ်နှစ်တင်းတင်းပြည့်ပါပြီ။အစိုးရဝန်ထမ်းတွေရဲ့ခံယူချက်လုပ်ပုံကိုင်ပုံပြောင်းလဲလာဖို့လုပ်ရတာကအစိုးရအဖွဲ့သည်ဒီနှစ်အတွင်းစ조사ရုံးကန်ရတဲ့အခြေအနေတရက်ဖြစ်တယ်လို့လူမှုဝန်ထမ်းကဲဆယ်ရင်းနဲ့ပြန်လည်ညရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်ဧကပြောပါတယ်။
ကျွန်တော်တို့ဝန်ထမ်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အတွေ့အကြုံယူဆတို့နော်ခံယူချက်တို့ဒါဒီပြောင်းလဲအောင်လည်းကျွန်တော်ကကြိုးစားဆောင်ရွက်နေရတဲ့အပိုင်းတွေလည်းရှိတယ်။ရှိရတဲ့ကြောင့်ဟိုအဆင်ပြေလားဆိုတော့ပြေတယ်။တဖြည်းဖြည်းနဲ့ပြေလာတယ်။ဒါပေမဲ့အခက်အခဲတော့ရှိတယ
်။ဒါ့အပြင်ပွင့်လင်းမြင်သာမှုရှိရေးကနောက်ထပ်အခက်အခဲတစ်ခုဖြစ်တယ်လို့လည်းဝန်ကြီးဒေါက်တာဝင်းမြတ်ဧကပြောပါတယ်
။ကျွန်တော်လိုအပ်နေတဲ့နေရာမှာဥပဒေနဲ့အညီဆောင်ရွက်မယ်၊ပွင့်လင်းမြင်သာအောင်ဆောင်ရွက်မယ်ဆိုပြီးတော့ကျွန်တော်ဝန်ကြီးဌာနကဆောင်ရွက်တယ်။အစိုးရဖွဲ့စည်းကလည်းဒီလိုပဲလုပ်တယ်။အဲဒါကြောင့်ကျွန်တော်တို့မှဘာလို့နေလဲဆိုတော့ပွင့်လင်းမြင်သာဖို့ဆိုတာဥပဒေနဲ့အညီဆောင်ရွက်မှာဝူဝါဒနဲ့လည်းတို့တို့အညီဆောင်ရရင်ပွင့်လင်းနေတာလေမင်းကြီးပွင့်လင်းနေတာလို့မရဘူးအဲ့တော့ကျွန်တော်ကလိုအပ်နေတဲ့ဥပဒေတွေဥပဒေတွေတော်တော်ကိုများတယ်ဒါလက်ရှိရှိရတယ်ပြည်ပြည်ဆိုင်ရာရလည်းများတယ်ပြည်ထက်ဆိုင်ရာရလည်းရှိတယ်အဲ့တော့ဒါရီအတွက်ကိုကျွန်တော်ကြော်လွှားတယ်ဝန်ကြီးဌာနအလိုက်ပေါ့
ဒါပေမဲ့အစိုးရတစ်မှာတော့ဗဟိုချုပ်ကင်မှုမရှိပဲပြည်ထောင်စုဝန်ကြီးတွေအနေနဲ့ဆုံးဖြတ်လုပ်ကိုင်နိုင်တဲ့အတိုင်းအတာပေါ်မှာလဲဒေါက်တာဝင်းမြတ်ဤကတော့အားရတယ်လို့ပြောပါတယ
်အဲ့ဒါတော့ဒီအမှန်တိုင်းပြောရရင်ကျက်လူတွေကဖြစ်နေတာတကယ်တော့ကျွန်တော်တို့ကဘာပြောလဲဆိုတော့လူကြီးအဆင့်ဆင့်ကဘာပြောလဲဆိုတော့ကောင်းတာလုပ်ရင်ရဲရဲဝံ့ဝံ့လုပ်ပါဆိုတဲ့ကောင်ခဏခဏပြောတဲ့ကောင်ဖြစ်ပါကောင်းတာကိုလုပ်ရင်ရဲရဲဝံ့ဝံ့လုပ်လိုက်ပါဆိုတာအမြဲတမ်းပြောတာဒါကျွန်တော်တို့ထုတ်ကန်မှုအနေနဲ့ကျွန်တော်တို့ကိုလွတ်လပ်စွာလုပ်ကန်မှုပေးထားတယ်ဆိုတာအမှန်ပဲဖြစ်တယ်ဒါကတော့အမှန်တရားပဲကျွန်တော်တို့အားလုံးသိကြပါတယ်ကျွန်တော်တို့ထုတ်ကန်ထုတ်ထိတာမရှိပါဘူ
းအစိုးရအဖွဲ့တဲ့အနေနဲ့လူထုနဲ့နှိစက်မှုရှိပြီးအစိုးရအဖွဲ့ဝင်တွေရဲ့ဆောင်ရွက်ချက်တွေကိုလူထုပို့ပြီးတည်လာအောင်လုပ်ဖို့တော့လိုအပ်ချက်ရှိနေသေးတယ်လို့လည်းထောက်ပြပြောဆိုပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်အမတ်တွေကြီးစိုးထားတဲ့လွှတ်တော်တွေရဲ့ဆောင်ရွက်နိုင်စွမ်းအပေါ်မှာတော့ဝေဖန်မှုတွေရှိပါတယ်။ရခိုင်အမျိုးသားပါတီ ANP လွှတ်တော်အမတ်ဦးဦးလှစောကတော့
လွှတ်တော်ထဲမှာအဲ့လိုအပြောင်းလဲတွေ policy ရေးရာဆရာတွေကိုဆွေးနွေးမဲ့အစားအဲ့လိုအသေးမောလေးတွေကိုပဲအစိုးတင်ပြီးညင်းကြနောက်မိကုံးတွေကလည်းတော်တော်ရောကိုလွတ်တော်မှတည်နေမှာထိုက်တန်နေမိကုံးတွေလည်းတခါတခါတက်လာတာမျိုးတွေကြုံရတယ်။ဟောအဲ့ဒါဒီဒါသူတို့ ਨੇ ပြောရင်အဲ့လိုပဲ။နောက်ကျွန်တော်တို့ဒီတိုင်းရင်းသားပါတီတွေဖက်ကတင်တဲ့အဆိုတွေနော်တချို့အဆိုတွေကဟိုအမတန် policy ရ issue ကြီးတွေပေါ့ဥပမာပြည်တွင်းစစ်ပဿနာတို့ဟောအဲ့ဒါမျိုးတွေကြတော့လဲကျွန်တော်တို့ပိတ်ပင်ခံရတယ်ပေါ့လေ။အဲ့ဒါမျိုးတွေ့ရတယ်နောက်တော့ကျွန်တော်တို့မျှော်လင့်တယ်ဒီပစိယုံချုပ်ဝပြုပြင်ပြောင်းလဲစီကိုဥတည်တဲ့မိကောမျိုးတွေကမိကောမျိုးတွေအစိုးရကလည်းကျွန်တော်တို့တက်မလာဘူးလွတ်တော်ထဲမှာဖက်ဒရယ်အရေးအငွေဆိုင်တဲ့မိကောတွေအစိုးရကလည်းတက်မလာဘူးသာမန်ကျွန်တော်တို့ဘယ်လိုခေါ်မလဲကျွန်တော်တို့ deployment ပေါ့လေကျွန်တော် land data ကိစ္စဆဲကိစ္စအဲ့ဒါမျိုးတွေလောက်ပဲအကြောင်းကိစ္စအဲ့ဒါမျိုးတွေလောက်ပဲလွတ်တော်ကအချိန်ကုန်နေတော့မြင်တယ်အဲဥပဒေပြည့်စုံရောအပိုင်းမှာလည်းပဲကျွန်တော်တို့အမှန်တရားအရေးကြီးတဲ့ဥပဒေပေါ်လေကျွန်တော်တို့ပြင်ရဖေးရှင်ဖြစ်တဲ့ဥပဒေတိုက်ပြီးမှပြဿနာဖြစ်တဲ့ဥပဒေမျိုးတွေ66ကကြီးလို့မျိုးတော့ကျွန်တော်တို့အဲ့ဒီစက်ငယ်မတိမ်မှုကိစ္စတို့ပါတော့အဲ့ဒီကိစ္စတွေမှာလည်းကျွန်တော်တို့ဒီလွတ်တော်တဲ့မှာအားရစရာကျွန်တော်မတွေ့မိဘူ
းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ရန်ကုန်တိုင်းဒေသကြီးလွတ်တော်အမတ်ကိုနေဖုံးလက်ကတော့ဥပဒေပြုရေးပိုင်းကိုလွတ်တော်အမတ်တွေပို့ပြီးအာရုံစိုက်စေခြင်းနဲ့လို့ပြောဆိုသွားပါတယ်
ဒီဥပဒေအစ်စ်ပေါ့နော်ဥပဒေတွေကိုပြင်တာတွေဥပဒေအစ်စ်ရေးဆွဲတာတွေတော့ဒီတစ်နှစ်အတွင်းမှာဘာမှမလုပ်နိုင်သေးဘူးကွာနော်အဲ့ဒါကိုတော့ဒါတော်တော်ကိုလည်းကျွန်တော်ကတော့နည်းနည်းတိုက်တွန်းနေတယ်နော်ကျွန်တော်တို့တော်တော်ကိုတည်းရဲ့အဓိကတာဝန်ကဥပဒေစီရေးလို့ပေါ့နော်အဲ့ဒီဥပဒေတွေဒီကျွန်တော်တို့တပ်တန်းအတွင်းမှာ ဥပဒေကောင်းတွေထွက်လာဖို့နော်ပြင်းနေတင်လိုက်တဲ့ဥပဒေတွေကိုလည်းပြင်နိုင်ဖို့ကျွန်တော်တို့တော်တော်ကိုယ်ရအားလုံးတိုက်စီ
လွတ်တော်တွေရဲ့လုပ်ငန်းတွေပိုပြီးသွက်လွက်လာစေဖို့ကလွတ်တော်အမတ်တွေရဲ့စွမ်းဆောင်ရည်မြင့်ဖို့ကလည်းအချက်တစ်ချက်ဖြစ်တယ်လို့ထောက်ပြကြသလိုလူမှုကိုစားပြုလွတ်တော်အမတ်တွေလွတ်တော်ရဲ့ဆောက်ရွက်ချက်တွေကိုလူမှုပိုပြီးအသိပေးဖို့လူမှုနဲ့ပိုပြီးနှိစက်ဖို့လည်းလိုအပ်ပြန်တယ်လို့လွတ်တော်အမတ်တွေကထောက်ပြကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသောတာရှင်များရှင်2019ခုနှစ်မတ်လ29ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုသောတာရှင်တွေတိုက်ရိုက်နားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့50အပြင်51အပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့လက်ရှိထဲကျုပ်စေယုံတွေပါကုန်စည်နှုန်းဖောင်းပွာလာတဲ့လျှောက်လုံအားကတိုးပြီးဖို့တောင်းဆိုနေကြတဲ့လုံသမားတွေအကြောင်းနဲ့ပတ်သက်ပြီးတော့
ဟုတ်တယ်ကျွန်တော်တို့အခုလက်ရှိကုန်လုံးဆောင်ရကတော့အဆင်မပြေနိုင်ဘူးဒါပေမဲ့အရှိစမ်းမရတာရှိတယ်အဲ့ဒီမှာတော့ခု
နနိုင်တရာရှုပ်မှုဆောင်အလို့သမားအရေးဆောင်ရနေသူတူကခုလိုပြောသွားတာကိုမြန်မာမီဒီယာမြင်ကွင်းမှာပြည်စုံနာဆင်ကြားဖို့ရှိပါတယ်ဒါပြင်ဦးကျော်စံတာရဲ့မြန်မာရေးသုံးသက်ချက်အပတ်စဉ်အားကစားကဏ္ဍဆရာတွေကိုလည်းနာဆင်ကြားဖို့ရှိပါတယ်အခုရင်ဆုံးတော့ကျန်းမာရေးသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်လေပြည့်ဝေဒနာခံစားရသူတွေဟာရုပ်ပိုင်းဆိုင်ရာနီးလန်းတွေတုံးပြီးကုသတဲ့တကယ်နားလေတက်ကြွတဲ့ကုထုံးပညာရှင်တရားရောက်နေကုမယ်ဆိုရင်တော့မှယောဂတက်တာဖို့နှစ်တွေနဲ့ချီပြီးတော့ရေရှည်ကုသရလေရှိပါတယ်ခုတစ်ခါမှာတော့ဒီလိုလေပြည့်ဝေဒနာရှင်တွေအတွက်လေ့ကျင့်ကုထုံးတွေကိုစောင့်ကြည့်တိုင်းတာပြီးတော့အစင်းမြင့်နည်းနဲ့ကုသနိုင်တဲ့ကွန်ပျူတာပရိုဂရမ်တစ်ခုကိုပေါ်တူဂီသိပ္ပံပညာရှင်တို့ဦးကတီထွင်လိုက်ပါတယ်ကွန်ပျူတာမောက်စ်နဲ့ကလစ်လေးတစ်ချက်နှိပ်လိုက်ရုံနဲ့ဒီနည်းကိုလွယ်လွယ်ကူကူသုံးနိုင်တဲ့အကြောင်းကို Kevin Enoch ဖေးပို့တဲ့တဲ့တင်ကိုမက်ခီပီထွေကပြောပြပေးပါလိမ့်မယ
် Elvaru ဟာလမ်းပြန်ရှောင်းနေအောင်လေ့ကျင့်နေတဲ့လေပြည့်ဝေဒနာတွေတစ်ယောက်ပါအခုဆိုရင်သူဟာသူ့ရဲ့ tablet ကွန်ပျူတာကိုဖွင့်လိုက်ရုံနဲ့အစင်းမြင့်ကုထုံးကိုအချိန်မရွေးသုံးနေနိုင်ပါပြီဒီကုထုံးနဲ့ပတ်သက်လို့ဂျာကိုတီထွင်ခဲ့တဲ့ Vigilio Banjo ကအခုလိုပြောပါတယ
် We develop a digital therapist that basically works like a human therapist will provide feedback to the patient
ကုထုံးပညာရှင်တယောက်ကငါကိုမပြတ်စောင့်ကြည့်ကုသပေးနိုင်တဲ့ digital နည်းပညာတို့ကုထုံးကြီးကိုကျွန်တော်တို့ဖန်တီးရပါဘူးငါတယောက်ရဲ့လှုပ်ရှားမှုတွေကိုတာမန်လှုပ်ရှားမှုတွေနဲ့နှိုင်းယှဉ်ပြီး digital နည်းနဲ့တိုင်းတာသုံးသပ်ပါတယ်အဲဒီနောက်လှုပ်ရှားမှုတွေကိုကျွန်တော်တို့ရဲ့ digital ကုထုံးနည်းနဲ့လူနာကိုစောင့်ကြည့်ကုသပေးတဲ့ computer tablet တွေကိုထည့်သွင်းပြီးတော့ကုသပေးတာပါ
ဒီကုထုံးကြီးကိုတော့ SWAT လို့တို့ကခေါ်ပါတယ်။လူပြည့်သူတွေအလွယ်တကူစောင့်ထားနိုင်ပြီးကုသနိုင်တဲ့စက်ပစ္စည်းပါ။ဒီစက်ကိုလူနာရဲ့ခန္ဓာကိုယ်တနည်းအားမှာပတ်ပြီးလှုပ်ရှားမှုတိုင်းကိုတိုင်တာနိုင်ပါတယ်။ Tablet ထဲမှာရှိတဲ့ program ကနေယောဂပြန်လဲသက်သာစေမယ့်လေ့ကျင့်ခန်းတွေလုပ်ပေးတယ်လို့ဘယ်လောက်တိုးတက်လာတယ်ဆိုတာကိုလည်းတိုင်တာပေးတဲ့အကြောင်းဒီနည်းကိုသုံးနေတဲ့ Elvaru ကပြောပါတယ
်။ Between the exercises there's always a small break that allows recuperation.
လူနာအားပြန်ယူနိုင်ဖို့အတွက်လေ့ကျင့်ခန်းတစ်ခုနဲ့တစ်ခုအကြားမှာနားကျင်နေနေပေးထားပါတယ်။လေ့ကျင့်ခန်းတစ်ခုချင်းစီရဲ့အဆုံးမှာတော့ရလက်ကိုပြပေးပါတယ်။ဘယ်နှကြိမ်လှုပ်ရှားခဲ့တယ်၊စုတစိမ့်ဘယ်နှခုရခဲ့တယ်၊ကိုကလေ့ကျင့်ခန်းတွေကိုကောင်းကောင်းလုပ်တယ်ဆိုရင်စုချပြီးတော့လှုပ်ချင်အောင်ဆွဲဆောင်တာပါ။ဂိမ်းတစ်ခုကစားရတာနဲ့တူပြီးပျော်ဖို့ကောင်းပါတယ
်။အခုကုထုံးဟာနားလေတက်ကြွတဲ့ကုထုံးနည်းပညာရှင်တွေလုံလုံလောက်လောက်မရှိတဲ့ပြဿနာကိုဖြေရှင်းပေးနိုင်တယ်လို့အချိန်မရွေးအလွယ်တကူကုသမှုခံယူနိုင်တဲ့နည်းဖြစ်တယ်လို့တီထွင်သူတွေကပြောပါတယ်။ဒီကုထုံးကိုအင်္ဂလိပ်ဘာသာနဲ့ပါထုတ်ဝေပြီးအမေရိကန်ဈေးကွက်ကိုမိတ်ဆက်ပေးနိုင်ဖို့ပေါ်တူဂီနိုင်ငံသားတီထွင်သူကကြိုးစားနေပြီဖြစ်ပါတယ်ရှင်
။မက်ကီဖြူတွေတင်ဆက်ထားတာပါ။ခုတစ်ခါမှာတော့မြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးချင်ပါတယ်။ဒီတစ်ပတ်လှိုင်းတာယာဆက်မှုဆောင်အလုံသမားတွေရဲ့တရက်လောက်ခတိုးမြင့်ပေးဖို့တောင်းဆိုနေတဲ့အကြောင်းလေဗရောင်းတောင်တပိတ်စခန်းဖြိုခွဲမှုပြုလုပ်ရမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြသူတို့ချို့ရာဘာဂျီဇန်ထိမှန်တန်ရာရရတဲ့အချိန်လေးစာရတွေပါဝင်စိတ်ဝင်စားစရာမီဒီယာသတင်းတွေကိုပြောပြမှာပါ။မဲအင်ခိုင်ဦးကရေးသားပြီးတော့ဦးစံမိုးဝက်ကကူညီတင်ဆက်ထားပါတယ်ရှင
်။အခုသတင်းပတ်မြန်မာမီဒီယာမျိုးဝင်းမှာတော့
လုံသမားကြီးတောင်းဆိုမှုတွေပြုလုပ်ခဲ့တယ်ဆိုတဲ့သတင်းတမ်ဘရောင်နေ့စီးရီးပြအခမ်းအနားနဲ့လက်ဘရောင်တော်မှာပြစ်ခတ်နှိမ့်နှင်းမှုတွေပြန်လည်ဖြစ်ပွားခဲ့တယ်ဆိုတဲ့အကြောင်းအရာတွေကထင်ရှားတဲ့သတင်းတွေဖြစ်နေခဲ့ပါတယ်လုံသမားတွေကတည့်ရက်လောက်ခကျင်းငွေကို9600ကျပ်အဖြစ်တိုးမြင့်တက်မှတ်ပေးဖို့တောင်းဆိုမှုတွေပြုလုပ်ခဲ့ကြပါတယ်လက်ရှိအထက်ချုပ်စက်ရုံတွေမှာလုံသားပေါင်း၄သိန်းလောက်ရှိပြီးတနေ့တခြားတိုးများဖောင်းပွာလာနေတဲ့ကုန်စည်နှုန်းကြောင့်အခုလိုလုခကျင်းငွေကိုတိုးမြင့်တောင်းဆိုရတာဖြစ်တယ်လို့လိုင်းတရားဆက်မှုဆောင်မှာအလုသမားကြီးဆောင်ရွက်နေတဲ့ WE Generation Network ကကိုဝနာဆူကအခုလိုရှင်းပြပါလေ
။ဟုတ်တယ်ကျွန်တော်တို့အခုလက်ရှိ3600ကတော့အဆင်မပြေနိုင်ဘူး။ဒါပေမဲ့အရှိန်ဆန္ဒမြတာရှိတယ်။အဲ့ဒီမှာတော့ခုနကသူတို့နိုင်ငံကြီးတွေချက်တွေပါနေရလို့ကျွန်တော်ကတော့မြင်တယ်လေ။ဥပမာတနာရီ1000တနေ့6000ဆိုတာကဒီနေ့ကအနေနဲ့ကမဖြစ်နိုင်တဲ့အခြေအနေကိုအမှန်တမ်းဆိုအစိုးရကဝန်ကျက်နေကြရောဟိုတခုလို့ဆိုလို့ပုံမှန်ဖြစ်တယ်ကျွန်တော်ကတော့9600 9600ကအခုမှမဟုတ်ဘူး2013လေးကနေရောဒီကျွန်တော်ဒီ generation network ကောအောင်မမနိုင်ငံလုံးဆိုင်ရာလို့တော့တော့ဟာပဲကိုရက်ကောတောင်းဆိုတာကအဲ့ဒီကတောင်းဆိုတာလေ9600ဟိုဒီလိုလဲမှာကျွန်တော်တိုင်းရတာဤတော့မှာလဲဆက်တော့ကိုလည်းတရားကဒီဒီကိစ္စနဲ့ပတ်သက်လို့ဒါမျှတော့ပါလေလေတော်ပဲဟိုတွေ့တော့မှာတော်ပဲဒီအမိသောချာဆိုတာနဲ့မလောက်ဘူးမလောက်တဲ့ခါကျတော့သူကအိုတီကိုဥပဒေရေးကြေးကိုညှို့လိုက်နေတာဥပဒေကိုအဓိကထားနေတာထားနေတဲ့ခါကျတော့ရှုပ်ပြီးတော့ဒီမှာအလုပ်ရှင်ကဒီဥပဒေကိုကန်ပြီးတော့အလုပ်တမောင်ဖိလိုက်တာရှိတယ်ဥပမာအိုတီမဆင်းလို့ရှိရင်ဒီတိရမဆင်းလို့ရှိရင်တမောင်လုံးမဆင်းတော့နဲ့ဆိုတာမျိုးရမှန်ကြီးကိုပေးတော့တာမျိုးအဲဒီလိုလည်းလာရှိတယ်ဆိုတော့ကျွန်တော်နားလဲတာတော့ဒီအိုတီဆိုတာကအပေါ်ငွေပဲအပေါ်ရလေလို့စူဆောင်းဝင်ဖြစ်ဖြစ်စူဆောင်းရလို့လောက်တဲ့အခွင့်ပဲဒါပေမဲ့အလုံးဆောင်းရလည်းမလောက်တဲ့အခါမှာ OTO မဖြစ်မနေအလုပ်သမားကြီးကိုယ်တိုင်ကတော့ညှော်နေတာပဲလေသူနေရတာလည်းလောက်ကလာတာဆိုတော့ဒါဒီအနေနဲ့လောက်ကလာတာဦးလေးမှာတက်မှာပြောပြပြီးတော့ဒီမင်းမလေးကလောက်ကလာတာသူနေရတာလည်းဒီဟိုလည်းတစ်ခုရှိရမယ်ဆောင်းနေပြီးတော့သူနေရတာလည်းလုံတာတစ်ခုဖြစ်ရမယ်ဆိုတော့ပါပြီးသားဆိုတော့နောက်တစ်ခုကဒီသုံးလောက်ဆောင်းကိုသုံးလောက်တက်ခိုင်းတာပုံကတစ်နှစ်လောက်ရှိပြီကျေခါကြတော့ဒီနေ့ပြည့်တဲ့ချိန်မှာဒါသုံးလုံးချင်းရှင်နေတောင်းနေရတဲ့ချိန်ကိုကြည့်ရတာပြည့်စုံလို့လွယ်တယ
်အခုနှစ်ကြက်ရောက်တဲ့82ချိန်မြောက်တက်မတော်နေအခမ်းအနားကိုခဏခဏနာကျင်းပခဲ့တာတွေ့ရပြီးတော့အရင်ကကျင်းပခဲ့ဘူးတဲ့တခြားတက်မတော်နေတွေထက်ပိုပြီးတော့စင်အရာပြမှုတွေအလှပြတင်ဆက်မှုတွေပြုလုပ်ခဲ့တာကိုမြင်တွေ့ခဲ့ကြပါတယ်ထူးခြားချက်တစ်ခုကတော့ဘိုးကျုံမှုကြီးဟောင်းတန်းဆွေကတက်မတော်မော်ကုန်းဝင်အငင်းစားအရာရှိတွေကိုလက်ခံတွေ့ဆုံနေဆိုတဲ့သတင်းသက်ပုံလေးထွက်ပေါ်လာတာပဲဖြစ်ပါတယ်။နောက်ထပ်တင်ပြခြင်းနဲ့အကြောင်းအရာကတော့လက်ဗဒေါန်းတောင်မှာဒီလ25ရက်နေ့ကစပြီးတပိတ်စခန်းဖွင့်ဆန္ဒပြနေကြပြီးလက်ဗဒေါန်းတောင်ကြောက်ထုတ်လုပ်ငန်းကိုလည်းပိတ်ထားရတယ်လို့သိရပါတယ်။လက်ဗဒေါန်းတောင်ကြောက်ထုတ်လုပ်ငန်းကိုပိတ်လိုက်ပြီလို့ပြောပေမဲ့ဆက်လက်ထုတ်လုပ်မှုတွေရှိနေတာကြောင့်ဒေသခံတွေကဆန္ဒပြခဲ့ကြတာဖြစ်ပြီးရာဘာကြီးနဲ့ပြစ်ခတ်နှိမ်နင်းလာကြောင်းဒေသခံ10ဦးရာဘာကြီးထိမှန်ခဲ့တယ်လို့သိရပါတယ်။အဲဒီကိစ္စနဲ့ပတ်သက်လို့အလုသမားကြီးလှုပ်ရှားနေသူ88မျိုးဆက်ညဉ့်ဉန်ရင်းနဲ့ပွင့်လင်းလူဖွဲ့စည်းကမတ်တက်တက်အောင်ကအခုလိုသူ့ရဲ့အမြင်ကိုပြောပြပါတယ်
။ဆိုတော့ဒီအခုလက်ဗရောင်းမှာဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်အဓိကကတော့ပေါ့နော်ဒီရာဘာကြီးနဲ့ပြစ်တယ်ပေါ့။ဒါကလည်းတနက်နဲ့ကြီးတနက်နဲ့ပြစ်ဖောက်ရတာပဲလေ။ဆိုတော့ဒီလားဒါဒီလေးပဲအကျန်းဖတ်မှုတရားလို့တော့ကျွန်မအနေနဲ့မြင်ပါတယ်။ဘာပဲဖြစ်ဖြစ်ပါဒီအစိုးရတဲ့လက်ထက်မှာပေါ့နော်ဒီထက်နူးညံ့မှုတိမ်မွေးစွာနဲ့ဖြည့်ရှင်းနိုင်တဲ့ဖြည့်ရှင်းမှုမျိုးလိုအပ်တယ်။အကျန်းဖတ်မှုဆိုရင်ဘယ်အကျန်းဖတ်မှုမှလည်းကျွန်မတို့လက်မခံနိုင်သလိုတစ်ဆက်တည်းမှာပဲတက္ကနာကိုဖြည့်ရှင်းတဲ့အခါမှာသကဝိုင်းပေါ့နော်ဒီနိုင်ငံအကြီးကတွေ့ဆုံဆွေးနွေးမှုသကဝိုင်းနေနဲ့ဖြည့်ရှင်းနိုင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ကောင်းမွန်တဲ့ရလတ်တွေကိုရလိမ့်မယ်လို့ကျွန်မအနေနဲ့ထင်ပါတယ်
။နောက်ဆုံးအနေနဲ့တင်ပြချင်တာကတော့ကုလသမဂ္ဂလူခွင့်ရေးကောင်စီကမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပွားနေတာကိုစစ်ဆေးဖို့အချက်လက်စုဆောင်ရေးအဖွဲ့ဆီလို့မယ်ဆိုတာကိုအစိုးရကလက်မခံတဲ့အကြောင်းသတင်းတက်မတော်နေ့အခမ်းအနားမှာကာကွယ်ရေးဦးစီးချုပ်ကမြန်မာနိုင်ငံမှာရိုဟင်ဂျာဆိုတာမရှိဘူးဆိုတဲ့ပြောဆိုချက်နဲ့ကိုရီးယားနိုင်ငံကနေမြန်မာအလုပ်သမားတွေခေါ်ယူမှုဟာနှစတိုးများပြားလာတယ်ဆိုတဲ့သတင်းတွေကအခုသတင်းပတ်မှာလူစိတ်ဝင်စားမှုအရှိဆုံးအကြောင်းအရာတွေဖြစ်တယ်ဆိုတာကိုတင်ပြရင်းညီကုန်းထုတ်လိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြတာဖြစ်ပါတယ် VOA ကနေဗဒွေးညာပိုင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ခုတစ်ခါမှာတော့ဦးကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ် ဒီမိုကရေစီစနစ်ရဲ့အရေးအကြီးဆုံးအခြေခံတစ်ချက်ဟာပြည်သူလူထုပါဝင်ရေးဖြစ်တယ်ဆိုတာကိုမြန်မာပြည်သူတွေဘလို့နားလည်သဘောပေါက်ကြပါသလဲ။မြန်မာဒီမိုကရေစီဖော်ဆောင်ရေးမှာမြန်မာပြည်သူတွေတာဝန်သိသည့်ပါဝင်ဆောင်ရွက်နေကြပါသလား။ဖြူရီမြန်မာပိုင်းအေဒီတာဒေါခင်ဆိုဝင်းမြန်မာရေးသုံးသက်သူကိုဝဲမင်းနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသက်ထားပါတယ်။မတူကွဲပြားတဲ့အမြင်သဘောထားတွေကိုလက်ခံပြီးတော့ညီနိုင်သဘောတူညီအောင်လုပ်နိုင်ဖို့လိုအပ်ပုံကိုဦးဝဲမင်းကစတင်ဆွေးနွေးထားပါတယ်ရှင်
။မတူညီတဲ့အမြင်တွေကိုကျွန်တော်တို့နားထောင်တာကျွန်တော်တို့အတိုင်းဝိုင်းမှာအားနေတယ်လို့ပြောရမှာပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်တို့မိသားစုမှာပဲကြီးကြီးအကြောင်းမှာပဲကြီးကြီးမိသားစုမှာဆိုရင်အဖေမေရီကပြောတာအကိုအမရီကပြောတာကိုအငယ်လေးကနားထောင်ရတယ်။เจ้าเนี่ยมาဆိုလဲဆရာမပြောတာကိုဣတိမယွေပြန်ဖြေရတယ်နိုင်ငံကြီးအတိုင်းအဝန်းကိုရောက်တဲ့ခါမှာလဲအဖွဲ့အစည်းတွေမှာဥဆောင်သူတွေကပဲအများစုလှုပ်လိရှိပြီးတော့မတူတဲ့အမြင်တွေကိုနားထောင်နိုင်စွမ်းနေတာတော့တွေ့ရပါတယ်အလားတူပဲဒီနောက်တစ်ဆင့်ဖြစ်တဲ့မတူတဲ့အမြင်တွေကိုရောပြီးတော့ပေါ့နော်အားလုံးအတွက်ဒီကောင်းမဲ့အဖြေရှာတဲ့ခါမှာလဲကျွန်တော်တို့မှာဒီအဖေးကြီးလို့ရတာပါဆရာအဲ့ဒီမှာလဲအားနေတာကိုဆက်ပြီးတော့တွေ့ရပါတယ
်ကိုဝင်းမင်းပြောတဲ့အတိုင်းပါပဲမတူညီတဲ့အမြင်တွေကိုလက်ခံဖို့ဆိုတာပေါ့နော်ဟို we agree toDisagree ဆိုတဲ့စကားအတိုင်းပဲပေါ့နော်လက်ခံဖို့အတွက်ကတော်တော်လေးကိုခဲယဉ်နေပါတယ်ဥမာတိုင်းရင်းသားတွေဂျာမာရောဒီညီမအစိုးရဘိုင်းအုပ်ချုပ်ရေးဘိုင်းမှာရောအဲ့ဒီအဥ္စာကတော့တော်တော်လေးကိုညှိနှိုင်းရခက်နေစေပြဿနာပါပဲ
နောက်တစ်ခုကကိုမင်းပြည်သူတွေဟာဒီမိုကရေစီမှာအခွင့်အရေးရပိုင်ခွင့်ရှိတယ်လို့ responsibility တာဝန်ဝတရားလည်းရှိတယ်အဲ့ဒါကိုကောညီမပြည်သူတွေသိရပါသလားဘလောက်တာဝန်တည်ကျေသူတို့အခန့်ကဏ္ဍကိုသူတို့ဆောင်ရွက်ကြတယ်ထင်ပါလား
ရေဘူးရအားဖြင့်တော့ပြည်သူတွေမှာဒီရှိတဲ့တာဝန်ကမဲပေးလိုက်ရင်ပြီးပြီလို့တော်တော်များသုံးသပ်လို့ရှိပါတယ်။ဟိုတကယ်တမ်းဒီမိုကရေစီရဲ့အနှစ်သာရအရာ participatory democracy လို့သူတို့ခေါ်တာပေါ့နော် liberal လို့လည်းသူတို့ခေါ်ကြတယ်။အဲ့ဒါကဒီအစိုးရရဲ့လှုပ်ဆောင်မှုတွေမှာပြည်သူတွေကတွန်းတွန်းတက်တက်ဝင်ပြောဆိုအကြံပေးအဲ့လိုပေါ့ပူးပေါင်းဆောင်ရွက်တာမျိုးကိုဆွလို့တာပါ။အဲ့ဒီလိုအနေအထားမျိုးဆွလို့ရှိရင်တော့ကျွန်တော်တို့အားနေတာကိုတွေ့ရပါတယ်။အစိုးရတွေကိုယ်တိုင်ကလည်းငါတို့ရေးပြီးပြီဆိုလို့ရှိရင်ငါတို့မှာလုပ်ပိုင်ခွင့်ရှိတယ်ဟာအများနဲ့တိုင်မြင်လို့ရှိရင်အချိန်ကုန်တယ်ဆိုပြီးတော့ဟိုးရင်ကျွန်တော်တို့ဒီ unilateral democracy ရှိတဲ့အကူကဒီ elected democracy လို့ကျွန်တော်တို့ခေါ်တာပေါ့နော်ရွေးကောက်ပွဲကိုပဲ democracy ကိုသတ်မှတ်ပြီးတော့ဒီအစိုးရဖြစ်လာတဲ့အခါမှာ democracy ချက်ချပေါ့ပြည်သူ့အသံကိုနားထောင်ပြီးတော့ liberal democracy မျိုးပေါ့နော်ခုနကပြောတဲ့ဒီပူးပေါင်းပါဝင်မှုရှိတဲ့ democracy မျိုးဖြစ်အောင်ပေါ်ဖော်ဆောင်တာကိုတွေ့ရပါတယ်အဲ့တော့ဒီနေရာမှာနှစ်ဖက်လုံးမှာတာဝန်ရှိတာကိုတွေ့ရတယ်ဆရာ
ဟုတ်ကဲ့
ပြည်သူတွေဘက်ကလည်းအခုလိုချန်ပေးနိုင်မှုဆိုရင်ဒီဖြစ်နေတဲ့အခြေအနေတွေကိုလေ့လာဖို့သတင်းတွေကိုနားထောင်ဖို့ဒါတွေအားလုံးကိုကျွန်တော်တို့ဟိုစဉ်းစားကြရမှာဖြစ်ပါတယ်တခါတည်းမှာဆိုရတော့ပြောရပါတော့နော်ဟောအပြည့်သဘောဆောင်တဲ့အကြံပေးမှုမျိုးကိုတော့လက်ခံတယ်ဒါပေမဲ့ဒီမိုကရေစီမှာဆိုတော့အပြည့်သဘောတွေအပြည့်သဘောမဆောင်တာတွေမရှိတော့ဘူးဆရာဒီမှာကဒီထိရောက်တဲ့အကြံပေးနိုင်မပေးနိုင်အဲ့ဒါပဲရှိတယ်ကြမ်းရင်လည်းကြမ်းမယ်ချောရင်လည်းချောမယ်နားခံတာရင်လည်းခံတာမယ်ဒါပေမဲ့နားထောင်ဖို့နဲ့ခုနပြောသလိုပြည်သူတွေဘက်ကလည်းပြောဖို့လိုပါတယ်ဆရာ
ဟုတ်ကဲ့ဦးဝင်းမင်းပြောတဲ့ပြည်သူတွေဘက်ကလည်းပဲတာဝန်ရှိပြီးတော့ participate ဖြစ်ရမယ်အစိုးရကလည်းပြည်သူတွေပြောတာကိုလက်ခံရမယ်ဆိုရဲနှစ်ပိုင်းပေါ့ကွာပြည်သူနဲ့အစိုးရတစ်ဖက်လုံးတာဝန်ကျေရမယ်ဆိုရဲအပိုင်းဒီအပိုင်းကတော့ဒေါခင်ဆိုးဝင်းကလက်တွေ့ဖြစ်ပါလိမ့်မယ်မြန်မာနိုင်ငံမှာကျွန်တော် view ရဲ့ view အကြီးအကဲဖြစ်အချင်းချင်းတွားရောက်ထမ်းဆောင်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဒေါခင်ဆိုးဝင်းလက်တွေ့အတွေ့အကြုံပြောပါဦ
းဟုတ်ကဲ့ပါအဲလူတွေရဲ့ participation ပေါ့နော်လူတွေရဲ့ပါဝင်မှုအပိုင်းပေါ့အဲ့ဒါကိုကျွန်မအရင်ပြောရမယ်ဆိုလို့ရှိရင်တော့ဥမာရန်ကုန်မြို့မှာအများပြည်သူလူထုဟိုတည်ယူပို့ဆောင်ရေးစနစ်ကိုပြုပြင်ပြောင်းလဲနေတယ်ဆိုလို့ရှိရင် CSO ဆိုတဲ့ဒီလူထုခြေပြုအဖွဲ့အစည်းတွေကအတော်လေးကိုဟိုထဲထဲဝင်ဝင်ပူးပေါင်းပါဝင်ဆောင်ရွက်တာတွေ့ရပါတယ်အဲ့ဒါကိုလည်းအားလုံးက appreciate လုပ်ပါတယ်လူထုတွေတွားရေးလာရေးအခက်အခဲဖြစ်တဲ့နေရာတွေမှာသူတို့တွေဘလို့ဝိုင်းဝန်းကူညီကြမလဲဆိုပြီးတော့အင်တိုက်အားတိုက်ကိုယ်ထမင်းကိုစားပြီးတော့တကယ်ကိုစေရနာဝန်တန်းကူညီခဲ့ကြတာတွေ့ပါတယ်အဲ့ဒါတော့ကျွန်မအတန်းမှသူတို့အားလုံးကိုချီးကျူးပါတယ်ဒါလူလူရဲ့ပါဝင်မှုအပိုင်းပေါ့ဒါကတော့ဒီလိုမျိုးစနစ်တစ်ခုပြောင်းနေတဲ့နေရာမှာငါတို့လည်းပါဝင်မှဖြစ်မယ်ဆိုတဲ့စိတ်ဓာတ်ရှိတာကိုကျွန်မတွေ့ခဲ့ရပါတယ်တစ်ဖက်မှာလေမပါဝင်မဲနဲ့ဂွားကလန်တိုက်နေတဲ့လူတွေလည်းရှိတယ်သူတို့ကဘလို့ဟာမျိုးတွေလဲဆိုဥပမာဆိုလို့ရှိရင်ရန်ကုန်မြို့ကြီးအမှိုက်ပြဿနာပေါ့ရန်ကုန်မြို့ကြီးအမှိုက်ပြဿနာကိုစီပင်သာယာနေပြီးတော့အမှိုက်တွေကိုရှင်းသွားတယ်ကိုအမှိုက်ကိုကိုမသိမ့်နိုင်မဲနဲ့စီပင်ကိုအပြစ်ပြောပြီးစီပင်ကမသိမ့်လို့ဆိုပြီးတော့အပြစ်တင်နေတဲ့လူတို့ရှိတယ်ဒါကလည်းဒီမိုကရေစီပြည်ပြင်ပြောင်းလဲရေးမှာဒီအမှိုက်ကစပြီးတော့ဟိုကိုယ်တိုင်စည်းကမ်းတကျပါဝင်ရမယ်ဆိုတဲ့ဟာကိုအားနေတဲ့လူတို့ရဲ့အပိုင်းပေါ့နော်အစိုးရဘိုင်းအနေနဲ့ကိုကြည့်မယ်ဆိုလို့ရှိရင်အစိုးရဘိုင်းကပြည်သူလူထုရဲ့လိုအပ်ချက်တွေကိုလုံနိုင်စွမ်းရှိသလောက်သူတို့လုံနိုင်တဲ့ဘောင်အတွင်းရနေပြီးတော့ပြည်ပြင်ပြောင်းလဲဖို့စူးစမ်းနေရဆိုတာကျွန်မတွေ့ရတယ်ဒါပေမဲ့အောင်မြင်တာမအောင်မြင်တာကတော့အချိန်အတိုင်းတာတစ်ခုအထိအကန့်အသတ်တစ်ခုတော့ရှိပါလိမ့်မယ်အဲ့ဒါကိုတော့စောင့်ကြည့်ရမှာပါ
ဒေါက်တာဆိုရင်ပြောတဲ့အမိုက်ကိစ္စအဲ့ဒီအမိုက်ကိုတော့မျိုးစပယ်ကိုသိမ်းစေခြင်းနဲ့ဆိုပေမဲ့အခွန်ကိုတော့ပြည်သူကအပြေးဝဆောင်ကြပါလေလားသူတို့အစိုးရဘက်ကဝန်ဆောင်မှုပေးစေခြင်းနဲ့ပြည်သူကတော့သူတို့တာဝန်ကြီးခြင်းနဲ့သတ်မှတ်ထားတဲ့အခွန်ပေးဆောင်တဲ့စနစ်ကတော့
ที่ที่เราพิจารณาไปจนถึงมาละก็ไม่เป็นรูปแบบอะไรโอเคแล้วเราจะมาเราที่มุ่งมั่นสิ่งที่บ่าวสุดยอดไปก็เลยอินเดียอะไรมาเรื่อยๆแต่อะไรมาเรื่อยๆสุดาเขาสั่งไปก็เราที่มัวได้ยาพิจารณาเราสิ่งละบ่เลยทำให้เรื่องงานสิ่งยากที่ตีเสกุบ่เนาะอะไรที่จะเลือกทำสิ่งเดียวพิจารณาไปก็เลยฉันอะไรดูที่ว่าเสียเจ้าหน้าจงเกียร์บ่าวเลยคนไม่พิจารณาบ่าวแล้วที่นี้มาเราเอาใจมีปีดาดีมาตาวงอ่ะคนพิจารณาเลยป่าวเลยทำมาคู่สุดยอดเลยพ ထုတ်သုံးပြီးတော့ဟာပြည်သူတွေရှိကငွေနဲ့ငါလောက်တာမဟုတ်ကွာဟာငါပိုင်တဲ့ဒီနယ်မြေနဲ့တရားစတာငွေနဲ့လောက်တာကွာဆိုပြီးတော့စဉ်းစားခဲ့ပြင်မယ်ဒီမိုကရေစီဆိုရမှာကြတော့ဒီပြည်သူတွေကနေပြီးတော့ထောက်ပံ့နိုင်ငွေနဲ့လောက်တယ်ဆိုတဲ့အသေးစိတ်ရှိဖို့ဆိုရမှာလိုပါတယ်အဲ့ဒီအတွက်ပြည်သူတွေကအခွန်ပေးဖို့လိုပါတယ်အဲ့တော့ဒီနေရာမှာပြည်သူတွေဘက်ကလည်းဒီအခွန်နဲ့ပတ်သက
ne patte lu pyo wa me so lu yin no aso ya a ni ne ya pi du lu lu lo at de win sa mu pe bu atwe akhon ba na so la lo at de a ri akhon ba na lo at de so de ha o pi du lu lu ti aw pinya pe bu lu ba de u ma so lu yin di jma di american pi yang su ne be shin bo jma ni de pi ne ma jma pe de akhon jao jma ye ta tami de pinya ye akha me ya me jma atwe ko jma ye pi du saung sha mu ya me di akhon pe de jao di akhon ne di pi ne wo le pat ni de jao mu pi ne aso ya wo pe de akhon a pe lai de pe vin ne so da wo jma khan yu de et lo be ala lu ye di akhon kaot de aso ya a ni ne ya le pwin le nyin da mu shi shi di kaot tha de akhon ni wo be niya de ma belo thong me belo niya de ma win saung mu pe me so da wo pwin pwin le le nyin da aw cha ja lo shin pi du lu lu a ni ne tabo paw na le la ba le me shin
women not who are Suya Ucho Yebanga, democracy map in the Rubo, Danu, Sassam, equal treatment PM, Sura in Yamanayama, Anabine, Sura Bawin, Wunanri, Pidurubo, Danu Sassamala, Senior Chanda, Sassama, Guebian, and not who are to the music Yaji, Neho, Nezo, Neviana, Danu Sassanian Kayar Timala women.
Forget he may go and say, Yeji and Megamasia, democracy ma, and Yazua Nibiawano, and as you may name 9 days of Vido. ဒီအနေစုရဲ့ခံစားချက်တွေကိုကိုစားမသိနိုင်လို့ရှင်ဒါတာတူညီမရှိတယ်လို့မတတ်မှတ်ပါဘူးအဲ့တော့အဲ့လိုတာတူညီမမှုမျိုးရှိဖို့လိုပါတယ်ဆရာကနာပြောတဲ့ဒီစင်းရဲချမ်းသာဟလာဒီမြို့ပြနဲ့ကြေးလက်အဲ့တော့ဒီနေရာတွေမှာလူမျိုးရေးရဘာသာရေးရအများစုနဲ့အနေစုတွေအများအားထားတဲ့ဘက်တွေအားနေတဲ့ဘက်တွေရှိကြပါတယ်ကျွန်တော်တို့ဒီလူမှုအသံဝိုင်းမှာလဲတစုံတရားပေါ့နော်တာတူညီမမှုကိုကျွန်တော်တို့ငငယ်တ ားမှာရှိတဲ့တားလက်တွေသမီးလက်တွေအားလုံးကတာတူညီမျှမှုမရဘူးဆိုပြီးတော့စူးစမ်းတင်းတဲ့လောက်မစူးစမ်းဘဲနဲ့ဒီမိသားစုအတွင်းမှာပေါ့နော်အားနည်းမှုတွေကျွန်တော်တို့ကြုံရပါတယ်အလားတူပဲကျောင်းနေမှာလည်းဆရာဆမ်းမတွေကဟာဒီကျောင်းသားလေးကိုတော့ချက်တယ်ဘာလို့လဲဆိုတော့စာတော်တယ်အဲ့တော့မတော်တဲ့ကျောင်းသားတွေမချက်ဘူးအဲ့လိုမျိုးလုပ်လိုက်တဲ့အခါမှာအဆုံးပယ်ခံရတဲ့တာတူညီမျှဆက်ဆံမှုမခံရတဲ့အပိုင်းကမချိမနှက်ဖြစ်တာပေါ့ဆရာနော်အဲ့ဒီခါကျတော့တိုင်းပြည်အတွက်ဆိုလို့ရှိရင်တော့ဆုံးရှုံးတာပါဆရာ။အဲ့တော့ဒီညမှာအစိုးရအနေနဲ့လည်းတာဝန်ရှိပါတယ်။နောက်ကျကြံခဲ့တဲ့နေရာတွေ၊ဒေတာတွေအဲ့ဒါအရန်ဆင်းနေခဲ့တဲ့သူတွေလိုအပ်မှု equity လို့ခေါ်တဲ့ဒီနှိမ့်ချနေတဲ့နေရာတွေကိုပိုဦးစားပေးတဲ့အဆင့်မျိုးကိုကျွန်တော်တို့သွားအမယ်နေထားမျိုးဖြစ်ပါတယ
်။ဒီမှာကြားဖြတ်ပြီးတော့ပြောချင်တာကခုနကပညာရေးနဲ့ပတ်သက်လို့ပေါ့နော်။အဲကိုမင်းမင်းပြောတာနဲ့ကြောင်းမြန်ပါလဲဆိုတော့ပညာရေးဝန်ကြီးဌာနတာဝန်ရှိပုဂ္ဂိုလ်တယောက်ကနေပြီးတော့ပြောပါတယ်။ဆရာဆရာမတွေဟို performance ပေါ့နော်။ဒီလို့စွမ်းဆောင်ရည်တိုးတက်အောင်လုပ်ကြပါ။စွမ်းဆောင်ရည်မကောင်းဘူးဆိုလို့ရှိရင်အရေးချင်းမပြည့်မီဘူးဆိုလို့ရှိရင်နေပို့ပြလိုက်နေတဲ့။အဲ့တော့နေဘက်ကကလေးတွေကအရေးချင်းမရှိတဲ့ဆရာဆရာမတွေရဲ့တင်ကြားချက်ကိုခံယူရမယ်ဆိုတဲ့ခါကျတော့ဟိုပြည်နယ်ဒီမှခွဲခြားဆက်ဆံတာဒီပညာအေးစနစ်မှာဒါမှဒီလိုဖြစ်နေတယ်ဟိုအရေးချင်းမရှိတဲ့ဆရာမတွေနေပို့ဆိုတဲ့ခါကျတော့နေရကလေးတွေကစာကောင်းကောင်းမတင်ရတော့ဘူးဆိုတဲ့အခြေအနေပေါ့ဥကြံသားရဲ့အဲ့တော့ဘာပဲဖြစ်ဖြစ်ပြည်နယ်ဒီမှခွဲခြားဆက်ဆံတာဒီနေ့အထိရှိနေတော့မှာပဲရှင
်နောက်တစ်ခုအရေးကြီးတယ်ဆရာအဲ့ဒါကျွန်တော်တို့ဒီစီမင်းစီကတ်နဲ့လောက်တာပေါ့နော်ကိုယ့်ရဲ့ဟိုပုဂ္ဂိုလ်ရေးခန်းစားချက်တဲ့စာလို့ရှင် rule of law ပေါ့ rule of man မဟုတ်ပါဘူးဆရာအဲ့တော့ဒီနေရာမှာကျွန်တော်တို့မြန်မာလူမျိုးမှာဖြစ်တတ်တာကဒီကျွန်တော်တို့ရဲ့ဒီစိတ်ဆန္ဒအလျောက်ပေါ့နော်ဟာလာပို့ချက်တဲ့သူပို့ခင်တဲ့သူကိုယ်နဲ့နီးစပ်တဲ့သူဦးစားပေးတတ်ကြပါလေဆရာဒါပေမဲ့တကယ်တမ်းဒီတိုးတက်ခြင်းနဲ့ဆိုလို့ရှိရင်တော့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေအတိုင်းစာသင်ကမ်းမှာဆိုလို့ရှိရင်လည်းစာသင်ကမ်းရဲ့စီမင်းစည်းကမ်းအတိုင်းပေါ့နော်အမှတ်ပေးစနစ်ကအစားစီမင်းစည်းကမ်းအတိုင်းအလုပ်ခွင့်ပါလေအလားတူပဲပေါ့နော်ဟာလာကိုယ်မျိုးမလို့ဟာလာကိုယ်နဲ့နီးစပ်တဲ့လူမလို့ဦးစားပေးတာမျိုးထက်အခုနောက်ကစီမင်းစည်းကမ်းတွေလှောက်ဆောင်မှုမျိုးကိုလှုပ်ချင်းအဖြစ်ကျွန်တော်ဒီနိုင်ငံရေးလောကကိုသွားတဲ့အခါကျလို့ရှိရင်လည်းအလားတူပဲဒီစီးနဲ့ပေါင်းတဲ့ဒီအဖွဲ့အစည်းတွေမှာနိုင်ငံတွေမှာလှုပ်ဆောင်မှုတွေပိုတွေ့လာပြီးတော့ပုဂ္ဂိုလ်ရေးရဒီနှစ်သက်ခုံမဲ့မှုတွေကိုနောက်ဆုတ်သွားတာမျိုးကိုတွေ့ရမှာဖြစ်ပါတယ်
။ဒေါက်ကင်းဇိုဝင်းတို့ကိုဝင်းမင်းတို့ပြောတဲ့အထက်မှာ မြန်မာလူမျိုးတွေရဲ့စိတ်ကြမှာစီကံထုတ်ပြီးတော့လုံနိုင်တဲ့အပိုင်းရှိပါလိမ့်မယ်အခွန်ပေးရမယ်ဆိုမပြည့်ရင်အရေးယူမယ်ဆိုတာဖြစ်မယ်အမှိုင်းမပြည့်နိုင်ဆိုရင်ပြည့်ရင်ဖမ်းမယ်စီမယ်အရေးယူမယ်ဆိုရင်ဒါမျိုးပြုပြင်မယ်ဒါပေမဲ့ပြန်လန်ဆွေးနွေးခြင်းကိုလူကြီးတွေကလက်မခံတာခုနကိုမင်းပြောတဲ့မိသားစုအတွင်းမှာကိုထာရအစလိမ်မာတဲ့ကလေးမလို့ပို့ချစ်တာတော့အဲ့လိုစိတ်ဓာတ်မျိုးကြတော့ပြင်ဖို့တော်တော်ခိုင်းမယ်ထင်ပါတယ်ဒေါက်ဆင်းဆွေးဘယ်လိုသဘောပါလိုက်
ဟုတ်ကဲ့ပါကျမတို့မြန်မာနိုင်ငံဗုဒ္ဓဘာသာအများစုနေထိုင်တဲ့နိုင်ငံဖြစ်တဲ့အလျောက်ပေါ့ကျမတွားလေရမှာတကယ်ကိုလေးစားကြည့်ညိုပွဲရကောင်းတဲ့ဆရာတော်ကြီးတွေရဲ့တရားပွဲတွေနဲ့ကျမမကြခဏတိုးပါတယ်ဆရာတော်ကြီးတွေကလည်းဒီမေတ္တာကရုဏာမုဒိတာဥပိ္ပခာဆိုတဲ့ဒီမြမဇုတရားလေးပါးနဲ့အညီကျင့်ကြံနေထိုင်ဖို့ဟောကြားမှာပဲကျမသိပါတယ်ဒါပေမဲ့ဆရာတော်ကြီးတွေဟောရင်းနဲ့သာပြန်လုံတော်မူမယ်လူတွေကအဲ့တရားတွေကိုမလိုက်နာမကျင့်သုံးတဲ့အပြင်လောဘဒေါသမောဟတွေဖုံးလွှမ်းနေစေပါပဲ
အော်ဒီမိုကရေစီကိုစပြောင်းကစားနိုင်ငံတွေအာဏာရှင်စနစ်အောင်မနေခဲ့ရတဲ့သူတွေမှာပြောချင်တာတွေကများပြီးတော့ဟိုပြောခွင့်ရလာတဲ့အခါမှာဖိနစ်သူတွေအရင်သုံးသလိုမျိုးကြမ်းကြမ်းတမ်းတမ်းနေသလိုပြန်ပြောမိကြပါတယ်ဆရာဟိုအရိုက်ခံတဲ့သားသမီးကသူတို့မိဘကိုယ်တိုင်ဖြစ်လာတဲ့အခါမှာပြန်ရိုက်တယ်ဆိုတဲ့သဘောမျိုးပေါ့နော်သူတို့မှာတခြားနီးနဲ့ဒီသားသမီးတွေကိုဟိုလာသွန်သင်နိုင်တယ်ဆိုတာမျိုးကိုမလိလာမိခဲ့တဲ့အခါကျတော့အဲ့တော့ဒါကတော့ဒီကျွန်တော်တို့ဒီကျောင်းပညာရေးတွေမှာပါဒီပြည်သူနီတိသဘောမျိုးတွေကိုချင်းတရားပိုင်းဆိုင်ရာကိစ္စမျိုးတွေလေ့ကျင့်ပြုဆောင်ပေးရမယ့်အပိုင်းမှာရှိပါတယ
်ဖီရင်မြန်မာပိုင်းအက်ဒီတာဒေါက်ခင်းစိုးဝင်းမြန်မာရေးသုံးသပ်သူဦးဝင်းမင်းနဲ့ဦးကျော်စံသားတို့ဆွေးနွေးသွားတဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ခုတစ်ခါမှာတော့အပတ်စဉ်အားစားခဏကိုနားဆင်ကြရမှာပါကိုရနိုင်တင်ဆက်ထားပါတယ်ရှင်
ဗီဒီယိုရဲ့တပတ်တွင်အားသာသတင်းတွေကိုစတင်ကြဆက်ပြီးတော့มาဖြစ်ပါတယ် Viva ဥက္ကဋ္ဌကတော့ဗီဒီယိုနီးပညာအကူအညီယူမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကာကွယ်ပြောဆိုလိုက်ပါတယ် Barcelona တင်ကသူတို့ရဲ့ Queen တစ်ကို Johan Cruyff Queen ဆိုပြီးတော့နာမည်ပေးလိုက်ပါတယ် Bayern Munich ကတော့တရုတ်နိုင်ငံကို Club အသင်းရုံးကတစ်ခုဖွင့်ပြီးတော့ခြေစပ်နေရအပါအဝင်တပတ်တွင်အားသာသတင်းတွေကိုကြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
ဒီဘောဥရာဂျန်နီအင်ဖန်တီနိုကတော့ဘောလုံးပွဲတွေမှာအရေးပါတဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးတော့အငင်းပွားစရာဖြစ်နေရင်ဗီဒီယိုနီးပညာအကူအညီယူပြီးဆုံးဖြတ်ဖို့ကိစ္စနဲ့ကမ္ဘာဖလားမှာအသင်းတွေထပ်တိုးဖို့ဆုံးဖြတ်လိုက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကာကွယ်ပြောဆိုလိုက်ပါတယ
် And we have after
နှစ်ပေါင်း50လောက်ဆွေးနွေးလာခဲ့ပြီးတဲ့နောက်ဒိုင်းရဲ့ဆုံးဖြတ်ချက်တွေမှာဗီဒီယိုနီးပညာအကူအညီယူဖို့ကျွန်တော်တို့ဆုံးဖြတ်ခဲ့ကြပါတယ်ဒီမင်းနဲ့ပဲကိုလီနာပြောနေပါတယ်ဒါကအမားတစ်ခုလုပ်တယ်ဆိုရင်ကိုင်းထဲမှာရှိတဲ့လူတိုင်းရောအင်းကကြီးနေတဲ့သူတွေပါသိကြပါတယ်မသိတဲ့သူတယောက်ကတော့ဒိုင်းပါဒါကသူမသိချင်လို့မဟုတ်ပါဘူးဘာကြောင့်လဲဆိုတော့သူ့ကိုတီးခွင့်မပေးကြလို့ပါသူကဆုံးဖြတ်ရတဲ့သူပါကျွန်တော်တို့အနေနဲ့သူ့အမားကြီးကြီးမလုပ်ဖြစ်အောင်ကူညီဖို့ဆိုရင်ဒါကိုလုပ်သင့်ပါတယ်ဒါကိုမဆန်းသတ်ကြည့်ရဲနဲ့တော့ဒါကအကျိုးရှိတယ်မရှိဘူးဆိုတာမသိနိုင်ပါဘူးဒါကြောင့်ကျွန်တော်တို့စတာပါအခက်ခဲလေးတွေအဆင်ပြေပါလေးရှိပြီးဒါတွေကိုဆင်ချောင်းလို့ရအောင်ပါဒီဘဝရလာတဲ့ရလက်တွေကတော့ကောင်းပါတယ
်ဒါပြင်ကမ္ဘာဖလားမှာအသင်းရေးအတွက်ကိုတိုးလိုက်ခြင်းအပြင်အသင်းငယ်လေးတွေလည်းခြေစွဲအောင်နိုင်တဲ့အခွင့်အမ်းတွေပိုရလာတဲ့အတွက်စိတ်ဓာတ်တွေပိုပြီးတော့ကြောင်းလာနိုင်တယ်လို့ပြောလိုက်ပါတယ် UEFA ဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Alexander Seferin ကတော့သူဥက္ကဋ္ဌဖြစ်တဲ့တောင်ပေါ်ယူနေသမျှကာလပတ်လုံးမှာ Super League ဆိုတာရှိတာမှမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်ဥရောပစူပါပါဝါအသင်းကြီးတချို့ကလက်ရှိရှိနေတဲ့ဥရောပချန်ပီယံစ်လိနေရာမှာစူပါလိဂ်နဲ့အစားထိုးဖို့အစံတွေထွက်နေတာနဲ့ပတ်သက်ပြီးတော့လစ်ဘောမှာလုပ်တဲ့ Football Talk ညီလာခံမှာယူဗာဥက္ကဋ္ဌစတဖန်ကအခုလိုပြောလိုက်တာပါ
I'm sure it will not be any Super League it would mean
စူပါလိဂ်ရှိမလားဆိုတာကျွန်တော်သေချာပေါက်ပြောရေးပါတယ်ဒီလိုသာလုပ်မယ်ဆိုရင်တော့ယူရီဖာကိုစီကျင်ရတာပါကျွန်တော်တို့ရှိနေသေးတော့စူပါလိဂ်ရှိမှာမဟုတ်ပါဘူး
ဒါပြင်တရုတ်နိုင်ငံမှာကစားနေတဲ့အသင်းတွေကဥရောပကအကောင်းဆုံးကစားသမားတွေကိုငွေတွေအလုံးကြီးပေးပြီးခေါ်လာနေတဲ့ပုံမှာလည်းသူ့အနေနဲ့စိုးရိမ်မှုမရှိတဲ့အကြောင်းထိတ်တန့်ကစားသမားတွေဟာဥရောပမှာဆက်ပြီးတော့ရှိသွားမယ်လို့ယုံကြည်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်ဥရောပကနံပါတ်ကြီးဘိုင်မြူနစ်အသင်းကတော့တရုတ်နိုင်ငံကိုခြေတန်းနေစလန်းနေပါပြီတရုတ်နိုင်ငံရှန်ဟိုင်းမြို့မှာသူတို့ရဲ့ပထမဆုံးရုံးခန်းတစ်ခုကိုမိုင်ဆာ20နှစ်လေးကဖွင့်ပါတယ်ဒီနိုင်ငံမှာအခုလိုရုံးငန်းဖွင့်နိုင်တာဟာဘိုင်ယံအတွက်တော့သိကောင်းတဲ့နေ့တစ်နေ့ဖြစ်သလိုတရုတ်ဘောလုံးလောကတိုးတက်အောင်လည်းကူညီနိုင်ဖို့မျှော်လင့်နေဆိုပြီးတော့ဘိုင်ယံအမှုဆောင်ဘုတ်ဖွဲ့ဥက္ကဋ္ဌကာဟင်းရိုမနီကာကပြောပါတယ်
ဒီကစား wir möchten es etwas anders machen
Also
unsere Kollegen. Genau, nee, Spain, England. Da haben wir schon einige Leute, die mit Dura mit Kuku laufen waren. Genau, nee, Pobiro, Hini, Puinipi. Hier ist keine Sassan, die South Dwight waren. Piro, Bayern Munich, den Sigani. Piro, Bolon, Loka, Puinjo, Tote, auch. Jomia, Tondia, Janago, Jolie, Mai.
Also, da ist Mujo, Wani, Alba, Pieden, auch Kanu, Lisa, Razuro, Le, Shahimio, Yala, Biro, Jolie, Gaza, Marigo, Bolon, Kana, Tempega, Dabari. Also, nothing, Razuro, Bolon, mit Kuku.
ကန်ဝင်ကစားသမားကြီးယွမ်ခရိုက်နာမည်ကိုပေးသွားတော့မှာပါဘာဆီလိုနာဘီအသင်းကစားဘူးအတွက်အစ်စောက်မဲ့ကွင်းကိုယွမ်ခရိုက်ကိုဂုဏ်ပြုတဲ့အနေနဲ့ယွမ်ခရိုက်ကွင်းဆိုပြီးနာမည်ပေးသွားမှာဖြစ်တယ်လို့ဘာဆီလိုနာအသင်းဥက္ကဋ္ဌဂျိုးဆက်ဘာတိုမူကပြောပါတယ်ပရမီးဇူနော့ဒွန်ဆန်နူစီယံကာဂျင်တက်တီဗာလ်ဘာဆီလိုနာအမကူရတ်ပရိုနာမီတတ်ကျွန်တော်ကလကာဒီကွင်းတက်ကိုယွမ်ခ
ုံးကရခဲ့တဲ့ရွှေဘော်လုံးစုနဲ့ဝုတ်ခဲ့တဲ့အင်ဂျီတွေကိုအသင်းကိုလူတန်းခဲ့တာနဲ့ပတ်သက်ပြီးတော့သူသားယော်ရီခရိုက်ပြောတာကတော့
El balón de oro que recibió mientras era jugador del Barcelona 73-74
ကသူဘာစီလိုနာမှာရခဲ့တဲ့ရွှေဘော်လုံးစုကိုလှူဖို့ကျွန်တော်တို့ဆုံးဖြတ်ခဲ့ပါတယ်။ဘာကြောင့်လဲဆိုတော့ဒီစုကဘာစီလိုနာအသင်းရဲ့ပြတိုင်းမှာရှိနေတဲ့အုံလို့ထင်တဲ့အတွက်ဒီလိုဆုံးဖြတ်ခဲ့တာပါ။ဒီရွှေဘော်လုံးစုနဲ့ထိုက်တန်တဲ့နေရာမှာထားဖို့အတွက်လူရတာကိုဝမ်းသာပါတယ
် Ivory Coast အသင်းကတော့ Belgian နီးပြဟောင်း Mark Wilmot ကိုနိုင်ငံရေးနီးပြဖြစ်နေခန့်လိုက်ပါတယ် Ivory Coast အသင်းဟာအခုနှစ်ကမ္ဘာမှာကစားခဲ့တဲ့ Africa ဘောလုံးပွဲမှာအုပ်စုကထွက်လိုက်ရတဲ့အတွက်နီးပြဒူဆူယာထွက်သွားခဲ့ပြီးတဲ့နောက်သူ့နေရာမှာ Wilmot နဲ့အစားထိုးလိုက်တာပါဘောမောကသူ့အနေနဲ့ Ivory Coast အသင်းကိုအောင်မြင်မှုတွေပြန်ရအောင်လုပ်ဖို့ညီရွယ်တယ်ဆိုပြီးတော့ပြောထားပါဗျာ Everton မှာကစားနေတဲ့ Belgian တိုက်စစ်မှု Lukaku ကတော့လာမယ့်ဘောလုံးရာသီမှာအသင်းပြောင်းမဲ့ပုံရှိနေပါတယ်သူရဲ့အနာဂတ်နဲ့ပတ်သက်ပြီးဆုံးဖြတ်ထားပြီးလို့ Lukaku ကပြောပါတယ်ဒါပေမဲ့ဘယ်လိုဆုံးဖြတ်တယ်ဆိုတာကတော့သူကမပြောပါဘူ
း Non je pense pas je pense que l'entraîneur a beaucoup de confiance en
ဆုံးဖြတ်ချက်တော့ရှားပြီးတော့ပါပြီဒါပေမဲ့ကျွန်တော်ပြောလို့မရပါဘူး
လူကကူကတော့သူ့အနေနဲ့ကလပ်အသင်းနဲ့တူစူဖလားတွေအောင်မြင်မှုတွေရကျင်နေပြီးတော့ဒီလိုရည်မှန်းချက်ထားတာမမှားဘူးလို့ပြောလိုက်ပါတယ်။ဆိုတော့လူကကူကလာမယ့်ဘောလုံးရာသီမှာအသင်းပြောင်းမယ့်အနေထားမှာရှိနေပါတယ်။ဘယ်အသင်းကိုရောက်မယ်ဆိုတာကတော့စိတ်ဝင်စားဖို့ကောင်းတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
။ VN နဲ့ဆက်ထားတဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးတဲ့စာရေးသားပြပို့ခြင်းနဲ့ VOA ကိုဒေသချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပြပို့နိုင်ပါတယ်ရှင်။ VOA ကနေဗိုလ်လူနေ့ညပိုင်းအစီအစဉ်လေးကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင
်။အမေရိကန်သမ္မတဟောင်းဘရက်ဝါမန်လက်ထက်ကပဝင်းကျင်ထင်းသေးဆန်စီမင်းစည်းကမ်းတွေကိုပြစ်သိမ်းတဲ့အမိန့်ချက်ကိုသမ္မတတော်နဲ့ထရန့်လက်မှတ်ရေးထိုးထုတ်ပြန်ပြီးနောက်တစ်နေ့မှာပဲပြစ်သိမ်းနိုင်ငံပဲဆရာသေးရုဆန်သဘောတူညီချက်ကိုလေးစားလိုက်နိုင်မယ်အကြောင်းပြောနိုင်ငံကပြောဆိုလိုက်ပါတယ်။ရာသေးရုဖောက်ပြန်မှုရဲ့စိန်ခေါ်မှုတွေကိုဝါလုံးရင်ဆက်နေရပြီးတခြားအစိုးရရဲ့မူဝါဒတွေပြောင်းဝင်မယ်။ပြောနိုင်ငံကတော့ပြောင်းလဲမှာမဟုတ်တဲ့အကြောင်းပြောနိုင်ငံရဲ့ဝန်ကြီးဌာနပြောခဲ့ရသူလူခန်းကပေကျင်းမြို့သတင်းစာရှင်းလင်းပွဲမှာဒီကနေ့ပဲပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုရဲ့ချက်မှတ်ဆက်ဆောင်မှုစနစ်ကိုပြောင်းပြင်ပြောင်းလဲဖို့အခိုင်အမာဆက်လက်လှုံ့ဆော်သွားမယ်အကြောင်းအလုပ်တော် Republican အမတ်တွေကပြောဆိုနေကြပါတယ်။အရင်သမ္မတဘရက်ဝါမန်လက်ထက်မှာချမှတ်ထားတဲ့ကျန်းမာရေးဆက်ရှောက်မှုစီစဉ်ကိုဖျက်သိမ်းဖို့တွန်းအားဖြင့်ဆောင်ရွက်မှုတွေပြည်ထောင်စုတွင်ပတ်တဲ့မအောင်မြင်ဖြစ်ခဲ့ပြီးနောက်တကြောပြန်ကြိုးစားနေကြတာပါ။အမေရိကန်သမ္မတယူကော့ပွဲမှာရုရှားကဂျာဝန်စုဖက်ကမှုကိုစုံစမ်းစစ်ဆင်နေတဲ့အလုပ်တော်ထောင်လိုင်းရေးကော်မတီကနေထွက်ပြေးဖို့တောင်းဆိုမှုတွေကိုအုတ်ထက်ဒေဗင်ယူနက်စ်ကညှင်းဆန့်လိုက်ပြီးဒီသတင်းပတ်တဲ့ကော်မတီရဲ့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်တာကြောင့်စုံစမ်းစစ်ဆင်မှုတွေမရင်းမရအခြေအနေကြုံရပါတယ်။ကော်မတီအုတ်ထက်ကတော့ထွက်ပြေးစရာအကြောင်းမရှိတဲ့အကြောင်းမနေ့တုန်းကပဲလွှတ်တော်မှာတရင်ချီနောက်တစ်ချုံနဲ့ပြည်ဆောင်စင်မှာညှင်းဆန့်ခဲ့တာပါ။ယောပာတမကအီယူပေါ်ဝင်ဖြစ်ကနေလုတ်ထွက်မဲ့လုပ်ငန်းစဉ်ကိုဝန်ကြီးချုပ်ထရီဇာမေကဒီကနေ့မှပဲတရားဝင်ဆက်တင်လိုက်ပါတယ်။အီယူပေါ်ဝင်ဖြစ်ကလုတ်ထွက်မှာဖြစ်ပေမဲ့ကမ္ဘာတဝန်းကမဟာမိတ်တွေနဲ့ဆက်လက်လက်တွဲဆောင်မယ့်အကြောင်းအီယူကထွက်မဲ့လုပ်ငန်းစဉ်တွေဆက်တင်ဖို့ဒီကနေ့ဗြိတိန်အောက်လွှတ်တော်မှာတရားဝင်ကြီးညာရာမှာဝန်ကြီးချုပ်ကပြောဆိုကြတာပါ။ဗြိတိန်နိုင်ငံအနေနဲ့ဥရောပကလက်တွဲပတ်တွေအတွက် ကောင်းဆုံးမိတ်ဆွေနဲ့အင်းနှင်းချင်းကောင်းဖြစ်စေခြင်းတို့ဥရောပကိုဟွာကျော်လွန်ပြီးကမ္ဘာတဝန်းနဲ့ထိတွေ့ဆက်ဆံမဲ့တိုင်းပြည်တစ်ခုဖြစ်စေခြင်းတဲ့အကြောင်းဗြိတိန်ပါလီမန်မှာဝန်ကြီးချုပ်ကပြောဆိုသွားခဲ့တာပါ။ဖော်ဝင်ဖြစ်နှစ်ပေါင်း40ကျော်ကြာရပ်တည်ခဲ့တဲ့ဗြိတိန်နိုင်ငံအနေနဲ့ EU ကထွက်ခွာဖို့အသေးစိတ်ကိစ္စတွေကိုတော့နှစ်နှစ်အတွင်းမှာညှိနှိုင်းရမှာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ကတော့နိုင်ငံရဲ့ရှေ့နှက်လာလာပေါ်မှာအကောင်းမြင်သဘောထားတွေကိုလည်းဒီကနေ့ပါလီမန်မှာပြောဆိုသွားခဲ့ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီကယ်ဂျူဘင်စကီဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ဖီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနေ့ခွန်နိုင်တီ9မီတာ24 40 48 50အထိလက်လက်မီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ဖီယိုကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင
This program has come to you from the Voice of America, Washington.